368ခုတော်တည်းနာစီသည်ဝါရင်းကာလကျင့်ပါပြုလုပ်တဲ့တရားသဖြင့်မှာတရားနဲ့ကျေးဇူးပြုကိုရန်အတွက်ဝိသင်းရဲ့ပြိယတိသံပေသင်္ချာမှုအခြေခံတရားပိုင်းတွေနဲ့အဘိဓမ္မာသင်္ချာခဲ့တဲ့အချိန်လုံးကစတင်ပြီးသင်္ချာပြုခဲ့တယ်ဒီနေ့မာမြိုင်ကျောင်းတိုင်ကြီးမှာကျောင်းတိုင်ရဲ့သံပေသင်္ချာမှုတာဝန်တွေကိုထမ်းဆောင်နေတဲ့ဘုန်းကြီးဦးဝီမလာရဲ့တကြွတဲ့ကြောင့်ဒီနေ့မာမြိုင်ကျောင်းတိုင်ကြီးမှာတရားစတင်ဟောဖို့ရန်အတွက်အကြောင်းကြီးတိုက်ဆိုင်လို့လာခဲ့ပါတယ်ဒီနေ့မြတ်စွာဘုရားရှင်ရဲ့အဆုံးမသာသနာတော်အောက်မှာနေထိုင်နေကြတဲ့တရားနာပြည့်စုံသူတော်ကောင်းပေါင်းတို့တွေဟာမြတ်စွာဘုရားရှင်ရဲ့အဆုံးမတော်ကိုပြန်လည်ပြီးတော့အလုံးစင်စင်ချင်းကြည့်လိုက်မယ်ဆိုရင်ပေါ့တူဦးနဲ့တူဦးအကျိုးဆောင်ခဲ့ဘူးကြတဲ့ပုဂ္ဂိုလ်တွေကြီးပဲဖြစ်ကြပါလေတူနဲ့တူမတော်ဆက်ခင်ဘူးတဲ့ပုဂ္ဂိုလ်ဆိုတာကမရှိခင်ကြပြီးတော့အကြောင်းမရှိဘဲနဲ့အကျိုးတရားဖြစ်ပေါ်လာတယ်ဆိုတာမရှိဘူးအကြောင်းနဲ့ကင်းတဲ့အကျိုးတရားရှိတယ်လို့ငါပြောဖို့ဘူးလို့မြတ်စွာဘုရားရှင်မိတ်ဆွေထားတော်မူတဲ့အတွက်ဒီနေ့တရားနာပြည့်စုံတဲ့တရားဟောပုဂ္ဂိုလ်တို့ဤဘဝသာသာနိစ္စတော်တောဆက်ခင်မရှိခင်ကြတော်ရလည်းပဲအတိတ်ဘဝသူတို့တို့ကတောဆက်ခင်ဘူးကြမယ်ကျေးဇူးတူပေါ်သူရှိကြမယ်မြင်နိုင်ကြလို့သာမသိတော်ရလည်းပဲဘုရားဟောဒေသနာရနားလည်နိုင်တာကတော့အတူပေါ်အတူယေရှုရှိကြတယ်။ဒါကြောင့်ဥစဉ်တို့ဘက်ကနေပြီးတော့ယေရှုရှိတဲ့ပုဂ္ဂိုလ်ဒီပေါ်မှာယေရှုပြန်လည်ပြီးတော့ပြုခြင်းလို့ပြောမယ်ဆိုရင်လည်းပြောနိုင်တယ်လို့ပြစ်သူပန်တန်တရားအကျိုးစီးပွားရှိပြီးခြင်းကသာသနာတော်ကိုမိခိုခွင့်စိတ်ကပ်ခွင့်လဲလျောင်းခွင့်ရထားတဲ့သူတော်ကောင်းပေါင်းတို့ဘဝမှာနေတတ်ဖို့ဘဝကြီးကိုကုန်ဆုံးခြင်းနန္ဒန်ကံကံပေးတတ်ဖို့အတွက်ဒီနေ့ဥစဉ်တရားလေးတစ်ခုဟောပေးမယ်တရားရဲ့နာမည်ကိုတော့ရှစ်ခြင်းနဲ့၆ခြင်းလို့ဒီလိုအမည်ပေးထားပါတယ်ဒါနာပိဋကတရားကောင်းပြီဒီလိုလေဟုတ်ပြီရှစ်ချင်းနဲ့ကြောက်ချင်းဆိုတဲ့တရားဟာအလုံးအလုံးအရေးကြီးတဲ့တရားတစ်ပုဒ်ဖြစ်တယ်ဘုရားတို့လူအလားလူတန်ဘုကိုမြင့်တင်ပြီးတဲ့တရားကိုကြားပါဆိုရင်လေရှစ်ချင်းနဲ့ကြောက်ချင်းဆိုတဲ့တရားမှာပါပဲသူစင်တဲ့တရားကိုကြားပါဆိုရင်လေဒီတရားနှစ်ပါးကိုပဲပြောရမှာဖြစ်တယ်လို့လောကကြီးကိုစောင့်ရှောက်နေတဲ့တရားကိုပြောပါဆိုရင်လည်းပဲဒီတရားနှစ်ပါးပဲဒီပြင်ကိုအသေးပြင်းအမူအရာနဲ့ဂုံဒရတ်ကိုတဏီတညွတ်ထဲမြင်စေတဲ့မြင်ခွင့်ရစေတရားကိုပြောပါတရားကိုပြောပါဆိုရင်လည်းပဲရှစ်ချင်းနဲ့၆ချင်းဆိုတဲ့တရားနှစ်ပါးပဲဖြစ်ပါလေဒါကြောင့်ဒီတရားနှစ်ပါးရဲ့ရည်ကြည်မှုဒီတရားနှစ်ပါးရှိတဲ့လောကကြီးရဲ့တန်ဖိုးရှိမှုတွေကိုဒီနေ့တရားနာပိဋကတွေပူပြီးတော့နားလည်သဘောပေါက်ရအောင်မြတ်စွာဘုရားဟောကြားထားတော်မူတဲ့တရားဒေသနာတော်တွေထဲကပါဠိတော်အထကတာစတဲ့မြတ်စွာဘုရားအဆုံးအမတော်နဲ့ညီညွတ်နေတဲ့တရားတော်တွေကိုခြေပြုပြီးတော့ဟောကြားပေးမှာဖြစ်ပါလေ။ဒီတရားတော်ကိုမဟောကြားပြီးမှတရားပိုင်ရှင်ဖြစ်တော်မူတဲ့ဒေသကသုတ်ရှင်မြတ်စွာဘုရားရှင်ကိုဝိသေနတကွာတရားနာပိဋကအားလုံးရက်သေးများသိမှာမို့ပြီးတော့ရှ िख ိုးကတော့လိုက်ကြသူ။ဘုဒ္ဓောဘောဓာယတိတိတိတံတော်ယောဓမ္မထာယသာသမထာယတံတော်ဓမ္မတိနောဝါဒရဏာယသာနေဘူးတော်နိဗ္ဗာနထာယတံလောကဒရဏံနမိ လောကသရဏောလောကသုံးပါးဤကိုယ်စားရာတစုဖြစ်တော်မူသောယောနာကောဗုဒ္ဓနာဂမိရောယတိအသိဉ္စိယသုသာရှင်မြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးကိုရောတိုင်းထိုးထင်းပြည့်မြတ်တော်မူပြီးဖြစ်၍ဘောရာယသာပြဋ္ဌိသာသူဘုမိုလ်တို့ကိုတူထင်းလေတိကြပါစေသင်တို့ငါ၎င်းတတောကုရောကပြည့်ရင်စီတော်မူပြီးဖြစ်၍ဓမ္မသာယသာတထိုက်သာသူဘုဘလူတို့ကုတူမေရင်ရင်စီတသည်သင်္ကာ၎င်းတတောကုရိုင်ကပင်ကိလေသာဥပုခသိအင်းငိမ့်တော်မူပြီးဖြစ်၍ဓမ္မသာယသာတထိုက်သာသူဘုဘလူတို့ကုတူမေရင်ကိလေသာကုငိမ့်ကြပါစေသင်္ကာ၎င်းသိနောဝါတန်တရားနေဝံဂရတံကိုကုသထုတ်သောကိုရောတန်ရောက်ပြီးဖြစ်၍သာလျင်ဒရဏာယသာကိုရောသတ္တုထွတ်ထိုက်သူတို့နိဗ္ဗူတာဝံမာဝေကံတုကုသထုတ်သောရောက်ကြပါစေခြင်းတို့ငါ၎င်းနိဗ္ဗူတောကိလေသာပြိနိဗ္ဗာန်ဝင်စံယုတ်သိမ်ကိုယ်တော်တိုင်းဤငိမ့်တော်မူပြီးဖြစ်၍နိဗ္ဗာန်ထာယသာကိုယ်တော်သတ္တဝိနေလူတို့ကုကသိငိမ့်ကြပါစေခြင်းချုံးငါ၎င်းဓမ္မနေသင်လေးနဲ့ဓမ္မသက္ကိုဒိသိတိကရုဏာရှိသာမေတ္တာအားဖြင့်ဟောကြားတော်မူခဲ့ပါပေ၏လောကတရဏံလောကသုံးပါးဤကိုယ်စားရာတစုဖြစ်တော်မူသောဒါနာကဗုဒ္ဓနာကမိရောယတိအသိဉ္စိယသုသာထုမြတ်စွာဘုရားကိုနမိနမမိကုနုနှလုံးသုံးစုံကြောင့်ပြောဘံကိုလျှော့၍ကတော်မြတ်နိုးလည်းဆုံးမှု၍ရှိခိုးညွပါဤမြတ်စွာဘုရားမြတ်စွာဘုရားမောဂောသာတိသာဝနောသတိလာမေဝကိရုဒ္ဓမံဒီလေနာနုပေသသာသုတိနာသောနာဝိသတိတိသတိသာမျိုးမြတ်စင်ဒီ၎င်းဝန္တော်သာယုရေရူပကာယသဗ္ဗစင်ဒီ၎င်းမောဂောကျုမပီခိနိတာဖြစ်ပါပေ၏သီလာမေဝကုတင်သီလာတိတာလည်းယေဥတ္တမံကိရာလုံမြတ်တော်လားစေတကယ်ဖြစ်ပါပေ၏ဒီလေနာဥသာရိပောယုတ်ရေချောလီကိုခြင်းသီလပြေနုပေတ္တာမပြေဆုံးသောပုဂ္ဂုဟာသူဒီနာဘလောက်ပေသာရိတ္တာဘလောက်ပေသံဃံရိတ္တာမိတို့သောဘွယ်သူကုန်သူတွေရရှိသာသည်ဖြစ်ကြပါစေကိုခြင်းသီလမရှိသောသူတို့ဖြင့်အတောကျိုးစီပါသည်နာဝိသတိမိတို့များမရှိနိုင်မရနိုင်တော့ပါပေ။ဣတိသောဘဂဝါဘုံတော်၆ဆောင်တကူကုန်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်ဝောသာကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါပေသတည်း။ယသာပြရှင်ကလေးမိတ်လေးလောကမှာအမျိုးသက်ဘလောက်ပင်မြင်မရှင်မြင်မပါသည်ရုပ်ရည်ရူပကာယဘလောက်ပင်ချုံမလှပခြင်းလည်းလှပပါသည်ဇာတိနှင့်ပြည့်စုံကားမြတ်ရုပ်ရည်ရူပကာယနှင့်ပြည့်စုံကားမြတ်ပြည့်စုံနေတဲ့ပုဂ္ဂိုလ်ရဲ့ပြည့်စုံခြင်းမျှဘူးတော့မောကအချင်းကြီးပဲကျမ်းသာပြည့်စုံပါလို့ပြောလေ။ရှိပါဗျာ။အချင်းကြီးပဲ။ဒါကြောင့်မို့ သာတိမျိုးယုံပြည့်စုံနေကောင်းမွန်တဲ့သူတဲ့အရာများမိမိတို့ရဲ့ရုပ်ရည်ရူပကာယချောမောလပတဲ့သူတဲ့အရာများနဲ့တော့ဂုဏ်ယူခြင်းမဖြစ်သင့်ဘူးဒါရှင်းပြီပဲတိလာမေဝါကုဏ္ဍိလာတိသာလျင်ဥဒ္ဓမံကိရာလုံမြတ်သောသာစေတကယ်ဖြစ်ပါ၏ဒီလိုမျိုးမျိုးတွေပြည့်စုံနေကြမယ်ရုပ်ရည်ရူပကာယတွေပြည့်စုံနေကြမယ်ဆိုတော့လေတိလာနဲ့မပြည့်စုံဘူးဆိုရင်တော့ဒီလိုမျိုးပြည့်စုံမှုတွေဟာတကယ်ပြည့်စုံမှုမဟုတ်တော့ဘူးတကယ်လှတဲ့အလှလို့မပြောနိုင်တော့ဘူးဒါကြောင့်မို့တိလာဒီသာလျင်ဥဒ္ဓမံကြီးကလွန်မြတ်တော့အလားအစ်စ်ပဲဒါကြောင့်မို့မိမိတို့ရဲ့ဘဝမိမိတို့ရဲ့အလားပေါ့နော်မိမိတို့ရဲ့အလားမိမိတို့ရဲ့ဘဝတန်ဖိုးတွေမြင်မှမို့ဆိုတာကတိလဆိုတဲ့တရားပြည့်စုံပါမှပဲဖြစ်နိုင်ရဲ့ဒီပြင်ကိုမြတ်စွာဘုရားသာဆက်ပြီးတော့မိတယ်လေဒီလီနာဥသာဝေပေါ်ယုံရင်တော်လီကိုယ်ချင်းတိလာနေနုပေသတ္တမပြည့်စုံသောပုဂ္ဂိုလ်ဟာဘုရားရှင်ပေါ်မြေရုပ်ရည်ရီချောမြေသို့တော်လည်းတိလာနေမပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒီပြင်ကိုပေါ့သုတေနာဘလောက်ပဲသာရိသတ္တဘလောက်ပဲသံဃံတွေသတ္တဤသို့သောဘွယ်သူကုန်သူတွေရရှိသာသည်ဖြစ်ကြပါစေကိုယ်ချင်းတိလာမရှိသောသူတားဖြင့်အတောကျိုးစီပါသည်နဝိသတိမိတို့များမရှိနိုင်မရနိုင်တော့ပါ၏။ကျန်ကလေးဘလောက်ပဲသာသည်ဘလောက်ပဲတတ်တတ်ဝေဓုကုံသူတွေဘယ်လိုပဲရရှိထားပါသည်။ကိုချင်းသီလမရှိတဲ့ကျန်ကစာပေတတ်ွမ်းမှုနဲ့ကိုချင်းသီလမရှိတဲ့ဝေဓုကုံသူတွေရရှိထားခြင်းဟာမိတို့များအကျိုးစီပါမရှိနိုင်မရနိုင်တော့ဘူး။ဒီနေ့ဒီတရားဟောရတဲ့ဒီရည်ချက်တွေများစွာရှိတယ်။ဒီနေ့ဦးဇင်းတို့မာမြင်ကျောင်းတဲ့ကြီးဆိုတာကတမိုင်းကောင်းခဲ့တဲ့ကျောင်းတဲ့ကြီးပါ။တမိုင်းကောင်းခဲ့တဲ့ဒီကျောင်းတဲ့ကြီးမှာဝိနည်းစာပြန်ပွဲတွေကိုနှစ်စဉ်ကျင်းပလာခဲ့တာအခုဆိုရင်နှစ်ပေါင်းဘလောက်ရောက်ရှိနေပြီလဲတရားနာပိသ။တရားနဲ့တစ်နှစ်ကိုရောက်ရှိလာပြီ။မိမိတို့အတ္တတရားနေခြင်းမှနေရမယ်သို့တော်လည်းသာသနာတော်မှာအစဉ်လာကောင်းတဲ့ကြီးအစဉ်လာကြီးဟာတရားနဲ့တစ်နှစ်ကိုရောက်ရှိပြီးလာခဲ့ပြီမိမိတို့ရှိဘက်ကတည်ဆုံးသွားပြီဖြစ်တဲ့ပုဂ္ဂိုလ်တွေလည်းများစွာရှိခဲ့မယ်သူတို့လည်းမိကောင်းမိခဲ့မယ်ပေါ့မိမိတို့လည်းအခုမိမိတို့ရဲ့တန်းမှာမိမိတို့တပန်းကြုံခွင့်ရကြတယ်အမျိုးမြင်ရှိတဲ့ဦးဇင်းတို့ကျေးဇူးတော်ရင်ပေါ့တော်ရဆရာတော်ကြီးကဲ့သို့သောဒီလကူမြတ်နိုးတဲ့ဆရာတော်တစ်ပါးကနေပြီးတော့တတဝါတွေရဲ့အကျိုးစီးပွားလွန်စွာကြီးမားစေတဲ့မြတ်စွာဘုရားရှင်ရဲ့အဆုံးအမသာသနာတော်ကြီးဆက်လက်ပြီးတည်တံ့ခိုင်ခန့်ပြီးတော့ကြီးပွားစေခြင်းတိုးတက်စေဖို့ရန်အတွက်ဗာမြင်ကျောင်းတိုင်ကြီးကိုကြီးစွာသောတောင်းဝန်ဒီကြားထဲကနေပြီးတော့ကူညီဖို့ရန်အတွက်ကြိုးစားခဲ့ခြင်းသည်သာသနာတော်ရဲ့အကျိုးသာသနာတော်ကိုစည်းကမ်းမြင်ကိုနေတဲ့လဲလျောင်းထောက်ပံ့စည်းကမ်းမြင်ကိုမြင်ရနေတဲ့တရားနာပိဋကတော်ကောင်အပေါင်းတို့ရဲ့အကျိုးစီးပွားအတွက်ပဲလို့ပြောမယ်ဆိုရင်မပြောနိုင်ဘူးလားပြောနိုင်တယ်ဒီတော့သာသနာတော်မှာဘယ်လိုပုံစံဖြစ်နေမှသာသနာတော်ဟာအရှိန်ဒီတတ်မလဲသာသနာတော်ဟာဘယ်လိုပုံစံနဲ့တည်တတ်နေပါမှလေလျောင်းခွင့်စိက္ခာခွင့်မိခိုခွင့်ထောက်ပံ့ခွင့်ရထားတဲ့တက္ကရာမသူတော်ကောင်းအပေါင်းတို့အကျိုးစီးပွားရှိနေမလဲဒါလေးတွေသိဖို့မလိုလားဘူးလားသိပါပါဘုရားဒါကြောင့်လဲရသောပြရှင်အဆုံးမတော်နဲ့ညီညွတ်နေတဲ့ဒီနေ့ပွဲလေးတွေရှိသူတော်ကောင်းတို့ရဲ့လက်ထက်တော်တို့ကချစ်ခင်ဘူးပါလေသာသနာတော်မှာပရိယတ်နဲ့ပฏิပတ်ဟာဘယ်ဟာကအရင်းမူလပဓာနာကြလဲဒီလိုမျိုးသင်္နေပွဲလေးဖြစ်ခဲ့ဘူးတယ်။ဒီတရားနာပိဋကပရိပတ်နဲ့ပရိယဟာဘုရားကလူရင်းပဓာနအရင်မူလကြတယ်လေလို့ဥစဉ်မင်းရင်ဘယ်လိုဖြေကြမလဲ။ဟုတ်ပြီ။ခြေတော်ကပရိပတ်ကအရင်ပဓာနကြတယ်လို့သံဃာကူဒုတင်ဆောင်နေတဲ့မထေရကြီးတွေကမိတော်မူကြတယ်။ဒ သမဂိကဆရာတော်များကတော့မထေရကတော့သိရဟအရင်ဗရာဏမူလပဲဒီလိုမျိုးမိတ္တော်မူဖြင့်ဘူးကြတယ်တကယ်တန်ခါနဲ့အညီစေလေးပြောဆိုလိုက်ကြတဲ့အခါကျတော့နောက်ဆုံးပါဖြစ်တယ်လေပရိယသီတာလျင်အရင်မူလဗရာဏပဲနော်ဒါကြောင့်လေပရိယတိယာထိတာယသာသနံထိတံဟောတိဘာပြောလိုက်တယ်လေပရိယတိယာထိတာယပရိယသာသနာတော်တည်တတ်နေမယ်ဆိုရင်တဲ့သာသနာသာသနာတော်ဟာအထိတံတည်တတ်နေမှာဖြစ်တယ်ဒီလိုမျိုးဟောထားတယ်နော်ဟုတ်ပြီဒီလိုပဲဦးဇင်းတို့ပရိယမတည်တတ်တော်ဘူးဆိုရင်သာသနာတော်ကြီးတည်တတ်ပါတော့မလား
မ
တည်တတ်တော်ဘူးဒါကြောင့်လေးပဲသက္ကတာဆရာတော်များကပို့ပြီးလေးနဲ့သွားအောင်ဆိုပြီးတော့ဒီနေရာလေးဒီမှာရှင်းလင်းချက်တွေရှင်းထားပြီးတယ်ဦးဇင်းတို့တပင်တပင်ရှိတယ်ဒီသစ်ပင်တပင်ရဲ့ပင်စီပင်မအကိုင်းအခက်အရွက်အတီးအပွင့်တို့ရဲ့ကြီးပွားခြင်းစီပင်ခြင်းတိုးတက်ပွားများခြင်းဆိုတာကအမြစ်ကိုဆက်ဆက်ပြီးတော့အမြစ်ပေါ်မှာတည်ပြီးတော့မနေဘူးလားန
ေပါ
ဗျာဟုတ်ပြီဦးဇင်းတို့သာသနာတော်မှာအမြစ်နဲ့တူတဲ့ပရိယရှိနေပါမှဒီသာသနာတော်ရဲ့တည်တတ်ခြင်းထုံကားခြင်းစီပင်ကြီးပွားခြင်းနဲ့အတူလမ်းစဉ်အမှန်အတိုင်းမှန်မှန်မကန်ကန်စင့်ဆံခွင့်နဲ့စင့်ဆံခွင့်ရတဲ့အတွက်ဝိမု ക്തി ရသလို့ခေါ်တဲ့လွတ်မြောက်ခွင့်ဆိုတဲ့အပြီးအပွင့်တွေရဲ့စီပင်ခြင်းဆိုတာကမဖြစ်ပေါ်လာဘူးလား
ဖြစ်ပါပါ
ဗျာဟုတ်ပြီပရိယနဲ့တူတဲ့ရည်တော်မြစ်ကြီးမရှိတော့ဘူးဆိုရင်ပေါ့လမ်းစဉ်ပန်းကျင့်ကြံခွင့်ဆိုတာရှိပါတော့မလား
ရှိပါဘူး
မရှိတော့ဘူးမရှိတော့ဘူးဆိုရင်ဇင်းတို့ပฏิဝေဒလို့ခေါ်တဲ့ဝိမု ക്തി ရတာပေါ့လွတ်မြောက်ခြင်းဆိုတဲ့ရတာဟာရှိပါတော့မလား
မရှိ
တော့ဘူးသာသနာတော်ကိုမိကိုနေတဲ့သိက္ခာနေတဲ့တရားတော်မှသူတော်ကောင်းအပေါင်းတို့မိမိတို့သာသနာတော်ကိုသိက္ခာမိကိုနေတယ်ဆိုတာကသရဏညီရဲ့ကျဘယ်လိုဖြစ်ရမလဲဆိုရင်ဝိမု ക്തി ရတာအတွက်ပဲဖြစ်ရမယ်လွမြောက်ခွင့်ဆိုတဲ့အခွင့်ကိုရရှိဖို့ရန်အတွက်သာသနာတော်ကိုဖြီကိုခြင်းစိတ်ကပ်ခြင်းလဲလောင်ခြင်းဆိုတဲ့ပုံစံမျိုးသာဖြစ်ရမယ်သာသနာတော်မှာတခြားသောပုံမကျတဲ့စိတ်ကပ်ခွင့်မိကိုခွင့်ညှော်နှင်းတဲ့ပုံစံမျိုးဟာသာသနာတော်ရဲ့ညီရဲ့ကျမဟုတ်ဘူးဒီလိုပဲဦးဇင်းတို့ကံကောင်းရိုးဆိုတာရှိတယ်ဒီကံကောင်းရိုးရှိနေမယ်ဆိုရင်ကံကောင်းရိုးထဲမှာရေရဲ့တည်တတ်ခြင်းဆိုတာမဖြစ်လာဘူးလ
ား
ဖြစ်လာပါဖြစ်လာမယ်ဒီရေရဲ့တည်တတ်ခြင်းဆိုတာရှိလာမယ်ဆိုရင်ဒီရေကိုမြည်ပြီးတော့ကြာတို့ရဲ့ပွင့်လန်းခြင်းဆိုတာကမဖြစ်ပေါ်လာဘူးလ
ား
ဖြစ်ပေါ်လာမယ်ဒီလိုပဲကံပေါင်းယိုးနဲ့တူတဲ့ပရိယသာသနာတော်ကြီးထွန်းလင်းတည်တတ်နေမယ်ဆိုရင်ရေနဲ့တူတဲ့ပฏิပတ်ရှင်စဉ်ကိုချင့်ချံကျိုးကိုအားထုတ်တဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေမရှိဘူးလို့ဆိုနိုင်ပါမလားမဆိုနိုင
်ပါ
ဘူးမဆိုနိုင်ဘူးပရိယနဲ့တူတဲ့ကံပေါင်းယိုးသာတည်တတ်နေပါသည်ပฏิပတ်ကိုချင့်ချံကျိုးကိုအားထုတ်တဲ့သူတော်ကောင်းသူခေါ်တဲ့ရေရဲ့တည်တတ်ခြင်းဆိုတာဖြစ်ပေါ်လာမယ်ရေရဲ့တည်တတ်ခြင်းဖြစ်ပေါ်လာမယ်ဆိုရင်ရေနဲ့တူတဲ့ပฏิပတ်ခြင်းစဉ်ကိုကျင့်နေကြတဲ့သူတော်ကောင်းအပေါင်းတို့ထိုးထွင်းသိခြင်းဆိုတဲ့ဈာဤဝင်လန်းခြင်းဆိုတဲ့ဝိမု ക്തി ရတ္တဆိုတာကမဖြစ်ပေါ်လာဘူးလား
ဖြစ်ပါ
လားဟုတ်ပြီကံပေါင်းယိုးနဲ့တူတဲ့ပရိယသာသနာတော်ကြီးမရှိတော့ရင်ရေနဲ့တူတဲ့ခြင်းစဉ်ကျိုးကိုအထုပိုင်ခွင့်ဆိုတဲ့အသိဉာဏ်ရပါတော့မလားမရ
ပါဘူး
မရတော့ဘူးဆိုလို့ရှိရင်ဒီရေကိုပြီးပြီးတော့ကြီးပွားတုတ်တဲ့စီရင်ခြင်းဆိုတဲ့ပฏิဝေဒသာသနာတဏီဝိမု ക്തി လွတ်မြောက်ခြင်းရတ္တဟာမကိန့်စိတ်သွားဘူးလား
က
ိန့်စိတ်သွားမယ်ဒါကြောင့်မို့တရိယဟာအရင်မူတာမကြနိုင်ဘူးလား ဟုတ်ပြီဒီလိုပဲလောကမှာနွားရည်ညာနဲ့ထောင်နဲ့ရှိပြီးရှိတယ်ဆိုကြသို့ဒီနွားကြီးထဲမှာနွားငယ်ကိုပေါက်ဖွားစေနိုင်တဲ့နွားမကြီးမရှိတော့ဘူး။ဒါဆိုရင်နွားမျိုးဆက် မပြတ်သေးသွားနိုင်ဘူးလား
ပြ
တ်သေးသွားမယ်ဒီလိုပဲဦးဇင်းတို့သောသာကြီးနဲ့တူတဲ့သာသနာတော်ရဲ့အစဉ်ဆက်ကိုမပြတ်တော့စေအောင်ဆက်လက်ပြီးတော့ထိမ့်သိမ့်ပေးနိုင်တဲ့ပြည့်ရသာသနာတော်ကြီးကင်းပြတ်သွားပြီဆိုလို့ရှိရင်ဦးဇင်းတို့ထိုးသိမ့်တည်ခြင်းဆိုတဲ့ပฏิบัติရှင်စဉ်ကိုခြေခံပြီးတော့ထိုးသိမ့်တည်ခြင်းဆိုတဲ့အရာဟာလည်းပဲရှိနိုင်ပါတော့မလား
မ
ရှိနိုင်တော့ဘူးဒါကြောင့်မို့ပြည့်ရဟာအလုံးအလုံးအရေးကြီးနေတဲ့အခန်းကဏ္ဍမှာရပ်တည်နေပါတယ်ဒီပြည့်ရကိုတည်တတ်ခိုင်ခတ်နေအောင်သောက်လျှောက်ထိမ့်သိမ့်တဲ့တာဝန်ကိုပဒါနယူထားတဲ့ပုဂ္ဂိုလ်တွေကဘယ်သူတွေလဲဉာဏ်တန်ခါပြီပဲသံဃာတော်တွေနဲ့စေတမဏိတွေဟာသာသနာ့နေဝင်တွေဒီသူတော်ကောင်းအပေါင်းတွေကဒီပြည့်ရကိုကျိုးသာပန်းစားနဲ့အောက်ကိုအားခဲကျိုးသာနေကြတာဟာဒီနေ့တရားနာပြည့်တတ်မိမိတို့မာမြင်ကြောင်းတဲ့အကြီးမှာပြည့်ရလုပ်ငန်းကိုလှုပ်ဆောင်နေကြတဲ့ရှင်သာမဏေများနဲ့ယဟန်တော်များကိုတခါတည်းမှာတည်တောင်းလာပြီးတော့မိမိတို့ကြည်နိုင်တယ်မိမိတို့ကြောင်းပညာတွေသင်ခဲ့တော်ညာလည်းပဲဒီနေ့သာမဏေတွေယဟန်တော်ပြီးအာထုကျုကုတက်မှတ်နေကြတဲ့အာထုမှုလုံးနာဝိရိယလောက်ဓာတုဟာအညီအညွတ်ပြုခဲ့ဘူးသလားကြံပြီးစမ်းသိကြည့်ဘလို့ပင်ပန်းကြီးစွာနဲ့သူတို့ကြိုးစားနေကြတာဘာဖြစ်လို့လဲသရိယသာသနာတော်ကြီးထွန်းလဲဒီတန်းဖို့ပဲဟုတ်ပြီဒီလိုပဲလောကမှာအင်မတန်မှအဖို့တိုက်တန်တဲ့ရွှေဦးကြီးတွေကိုမြုပ်နှံထားတယ်ဒီမြုပ်နှံထားတဲ့ရွှေဦးကြီးတွေကိုညှို့ဆူထားတဲ့မြေပုံအခရာအညွန်းကရှိနေသေးတယ်ဆိုရင်ဒီဘုဒ္ဓတန်နဲ့ရွှေဦးကြီးတွေဟာပြောင်းဆုံးသွားပြီလို့ပြောနိုင်ပါမလား
ပြောနိုင်ပါ
ဘူးမပြောနိုင်ဘူးဒီအညွန်းတိုက်သာကြီးလို့ခေါ်တဲ့အခရာအမှတ်သားတွေလို့ခေါ်တဲ့ပြိယတ်ကြီးရှိနေသေးရင်ဒီရွှေဦးကြီးလို့ခေါ်တဲ့တန်ဖိုးရှိနေတဲ့ပฏิဝေဒလို့ခေါ်တဲ့မိမုတ်တိရတ္တဆိုတာကိုမခံစားနိုင်ဘူးလ
ား
ခံစားနိုင်တယ်ဒါကြောင့်မို့ပြိယတ်စံကံသာပေဆိုတဲ့အရာဟာနိဗ္ဗာန်တောရာလမ်းကိုညွှန်ပြပေးနေတဲ့အညွန်းတိုက်စာကြီးနဲ့မတူဘူးလား တူတယ်ဒီလိုညွှန်းတိုက်စာကြီးမှမရှိတော့ဘူးဆိုရင်ဒီရှိုးကြီးတွေဘယ်မှာမြုပ်နှံထားတယ်ဆိုတာသိနိုင်ပါတော့မလားသိန
ိုင်ပါ
ဗျာရှိကသူတော်ကောင်းပေါင်းတွေထိုးထွင်းပြီးသွားတဲ့နိဗ္ဗာန်ဆိုတဲ့တဏှိတုခဆန္ဒာကြီးကိုပြန်လည်ပြီးတော့ခံစားနိုင်ခွင့်ဆိုတဲ့တရားဟာလေးပဲလည်းလို့ဆုံးရှုံးသွားပါပဲဒါကြောင့်မို့ပြိယသာသနာတော်တည်လာတဲ့သာသနာတော်မှာအရင်းမူလပဓာနာကြတယ်ဒီလိုမျိုးကျန်ကန်တွေမှာဆိုထားတဲ့အခါကျတော့ပြိယကိုထောက်ပံ့ပင်ပြိယသာသနာတော်ကြီးတည်တတ်အောင်ထောက်ပံ့နေကြတဲ့ဂါရကမဒီဟာသာသနာတော်ကြီးကိုထောက်ပံ့ပေးနေတဲ့ပုဂ္ဂိုလ်တွေလို့မပြောနိုင်ဘူးလားပြောနိုင်ပါတယ်ပြောနိုင်တယ်ဒါကြောင့်မို့လောကမှာကုသိုလ်နဲ့အကုသိုလ်ဆိုတဲ့တရားမြတ်စွာဘုရားရှင်သာပွင့်ထွန်းတော်မူခဲ့ဘူးဆိုရင်ဘယ်လိုမှမသိနိုင်ဘူးလောကမှာနေနေပွင့်ထွန်းခြင်းမရှိခဲ့ဘူးဆိုရင်လောကကြီးဟာအမှုန်တုဖုံးနှံနေမှာအမှန်ပဲဒီလိုပဲလောကကြီးမှာဘုရားသည်ဟူသောနေမင်းသာပွင့်ထွန်းတော်မူခဲ့ဘူးဆိုရင်ဘုရားကအမှန်ဘုရားကအမှန်ဘုရားကကုသိုလ်ဘုရားကအကုသိုလ်ဆိုတဲ့ခွေးချမ်းနိုင်မှုစွန့်ရည်လေးထောင်မှရနိုင်ကြမှာမဟုတ်ဘူးဒါကြောင့်မို့ဒီနေ့မြတ်စွာဘုရားရှင်တော်တက်တော်ထင်ရှားမရှိတော့တော်ညာလေးပဲမြတ်စွာဘုရား45ပါးပတ်လို့ဟောကြားတော်မူခဲ့တဲ့အင်မတန်နဲ့ဆိုင်နေတဲ့ပညာရှိသူတော်ကောင်းတို့သာဉာဏ်ချက်စားခွင့်ရတဲ့နားလေပိုင်ခွင့်ရနေတဲ့ပြိယသာသနာတော်ကြီးကိုရှိရှိသူတော်ကောင်းတွေဘယ်လိုဆောင်ခဲ့ကြလဲနှုတ်နဲ့အာဂုံဆောင်ပြီးတော့လာခဲ့ကြတယ်။တစ်ဆင့်ပြီးတစ်ဆင့်တတန်းတစ်ခုကနေတစ်ခု generation တစ်ခုကနေတစ်ခုလို့ပြောမယ်ပေါ့နော်။မျိုးဆက်တစ်ခုကနေမျိုးဆက်တစ်ခုကိုကူးပြီးတော့နှုတ်နဲ့အာဂုံဆောင်ပြီးတော့ပင်ပန်းဆင်းရဲကြည့်သွားတယ်ဆောင်လာခဲ့ကြတယ်။နောက်ပိုင်းပုဂ္ဂိုလ်တွေရဲ့ဉာဏ်ပညာတွေကလေးလာကြတော့သာဥသာပင်မှာမှတ်တမ်းတင်ပြီးတော့ထားခဲ့ကြတယ်။သောသာပေထဲမှာကြံရှိနေခြင်းဟာပြိယသာသနာတော်လို့ပြောနိုင်သလားတကယ်ကြတော့သောသာပေထဲမှာရှိတာကသောသာပေထဲမှာ ရှိတာပဲတကယ်ထိမ့်သိမ်းထားတာကဘယ်သူတွေလဲတန်ဃာတော်တွေပဲဒါကြောင့်မို့တန်ဃာတော်တွေကြီးကလည်းပြည့်ရတရားကိုထိမ့်သိမ်းထားတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဟုတ်ပြီဒါဆိုရင်ပြည့်ရရဲ့အရင်မူလသရဏစဘုံကိုတရားတော်မကြီးတို့သိကြပြီပြည့်ရသည်သာလျှင်အရေးကြီးဆုံးဆိုတာကိုသဘောပေါက်ပြီဦးဇင်းတို့ပြည့်ရတည်ရမယ်ဆိုရင်သာသနာတည်မယ်ဆိုတဲ့စကားရှိနေတယ်လို့ပဲဝိညောနာမဗုဒ္ဓသာသနာတအာယုဆိုတဲ့စကားသခွန်လည်းရှိနေတယ်ကြားဘူးကြလိမ့်မယ်နော်ဝိနည်းဆိုတာကသာသနာတော်ရဲ့ဗာလေအသက်ပဲဒါဆိုရင်ပြန်ကြည့်လိုက်သာသနာတည်ရဆိုတာပြည့်ရတည်ရင်သာသနာတည်တယ်လို့ခေါ်တယ်နောက်စကားသခွန်နဲ့ပြန်ကြည့်မယ်ဝိနည်းတည်ရင်သာသနာဒီမေဝိနည်းဟာသာသနာရဲ့အသက်ပဲဝိနည်းထိတေသာသနာထိတံဟောဒီဝိနည်းထိတေဝိနည်းတည်တတ်မယ်ဆိုရင်သာသနာဟာလည်းပဲတည်တတ်နိုင်မယ်ဒါဆိုလို့ရှိရင်လောကလူသားတွေရဲ့အနလောကလူသားတွေရဲ့ဘဝတန်ဖိုးဟာတိလနဲ့ပြည့်စုံမှဖြစ်နိုင်တာမဟုတ်ဘူးလားဒါလိုပဲသာသနာတော်တည်တတ်ဖို့ဆိုရင်လည်းပဲဘုသူ့ဘောမှာပြည်နေလေတိလပုံမှာပြီးနေတယ်။တိလမရှိတော့ဘူးဆိုရင်ဘုရားစကားတော်တွေကိုသူလိုက်နာပြီးရှင်းသုံးပါတော့မလား?မရှင
်း
ပါဘူး။မရှင်းသုံးတော့တဲ့ပုဂ္ဂိုလ်တယောက်ဟာဘုရားဓမ္မတွေကိုဟောကြားတဲ့အခါမှာမြတ်စွာဘုရားရှင်အလိုသန္ဓေတော်နဲ့ညီညွတ်နေတဲ့တရားတော်တွေဖြစ်ပါတော့မလား?မ
ရှင်း
ပါဘူး။ဒါဆိုရင်မိမိတို့ကသာသနာတော်ကိုစည်းကပ်မိခိုးလဲလျောက်ပြင်ရထားတဲ့ပုဂ္ဂိုလ်တွေဟာတိလကိုမမြန်နိုးတဲ့အတွက်ကြောင့်ရသဘုရားရှင်ဒီလိုနေပါလို့ပြောရင်မနေဘူးဒီလိုပြောပါလို့ပြောရင်မပြောတဲ့ပုဂ္ဂိုလ်ရဲ့တရားစကားတွေကိုနာယူမှတ်သားခွင့်ရတဲ့အခါမှာအကျိုးရှိတဲ့တရားတွေလည်းပါကောင်းပါမယ်အစိတ်ဖြစ်နိုင်တဲ့တရားတွေလည်းပါကောင်းပါနိုင်တယ်ဘာဖြစ်လို့လဲဝိနည်းကိုမမြန်လို့တော့ဘူးဆိုရင်ရသဘုရားဖြစ်စေလို့တဲ့သာသနာပြုတဲ့ပုံစံမျိုးဖြစ်ချင်မှာဖြစ်တော့မယ်ရန်ဆိုတော့ငွေလူမခံရဘူးငွေလူခံတယ်ဒါဆိုရင်သူလုံချင်တာတွေအာလုံးလိုက်ပြီးတော့မလုပ်တော့ဘူးလားမှန်ပါဘ
ူ
းငွေသာအပ်မယ်ဆိုရင်တဲ့ကာမဂုဏ်လည်းအပ်တော့တာပဲဒီနေ့လူတွေကာမဂုဏ်ခံစားခွင့်ဒီပေါ်မှာမှီပြီးရတာလေငွေပေါ်မှာမှီပြီးရတယ်ငွေမရှိရင်ဟိုခံစားမယ်ဒီခံစားမယ်ဆိုတဲ့အာယုံဖြစ်ခိုင်းဆိုင်မှုရှိရလားမရှိတော့ဘူးဒါစဉ်းစားကြည့်လိုက်မိမိတို့ကသာသနာတော်ကိုတည်တတ်အောင်ထောက်ပံ့လို့တဲ့တရားဒဂါမကြီးဖြစ်ချင်နေဆိုရင်ပေါ့ပုံစံမှန်တဲ့ထောက်ပံ့မှုရှိဖို့မလိုဘူးလားရဟန်းသံဃာတော်တွေကိုလည်းလည်းကလေးငွေကိုကတ်လိုက်တယ်ဒါဘာလို့ဒါပဲလဲသာသနာပြည့်စုံသွားတာပဲငွေရှိနေပြီဒါစဉ်းစားကြည့်လေဒီဟာလုပ်ရင်ကောင်းမလားဟိုဟာလုပ်ရင်ကောင်းမလားကာမဂုဏ်ခံစားဖို့ဆိုတဲ့စိတ်ဓာတ်တွေကသာရှုစင်နေတဲ့ယမ်းမှာညီမနှမ်းသွားဘူးလားညီလွန်းသွားတယ်ဒါကြောင့်မို့သာသနာတော်ကြီးကိုတည်တတ်အောင်ထိမ့်သိမ်းဆောက်ရှောက်တဲ့နေရာမှာယမ်းတော်ဘက်အပိုင်းကသီလကိုဖြူဖြူစင်စင်နဲ့ဆောက်ရှောက်ထိမ့်သိမ်းဖို့လိုတာစမ်းနေဒကာဒကာမကြီးဘက်ကလည်းထောက်ပံ့ပေးတတ်ဖို့မလိုဘူးလားလိုတယ်ဒါကြောင့်မို့ဝိတ္ထငွေကိုလှူတယ်ဆိုတာကလွယ်လွယ်လေးမဟုတ်ဘူးလားဟုတ်တယ်နော်ဒါပေမဲ့လူတွေလေးပျက်စီးသွားအောင်လုပ်လိုက်တာလည်းမတူဘူးလားတူတယ်အဲဆက်ဆက်နဲ့ flu dance ဆိုတာကိုမြတ်စွာဘုရားရှင်မသိထားဘူးလ
ား
သိထားပါဘူးသိထားတယ်ဒါကြောင့်မို့အဲဆက်ဆက်နဲ့ flu dance ဟာအနည်းငယ်တော့သင်တန်းတယ်ဒါပေမဲ့သာသနာတော်ကြီးတည်တန်းဖို့အခြေခံဖို့ဦးဇင်းတို့မိမိတို့ရဲ့မိခိုးခွင့်စိတ်ဓာတ်ခွင့်လဲလျောင်းခွင့်ဆိုတဲ့အရာဌာနကြီးမပြတ်ဆုံးသွားဖို့ဖြူစင်နေတဲ့သာသနာတော်ကြီးမညံ့တန်းသွားဖို့သာဒီအတွက်ကိုမိမိတို့စောက်ရှောက်ပေးတာနဲ့မတူဘူးလား
တူပါတယ်
တူတဲ့အတွက်ကြောင့်မို့မိမိတို့လွယ်နဲ့တကူနဲ့လုံရမယ့်အရာတွေကိုမပြုတ်ဘဲနဲ့မြတ်စွာဘုရားရဲ့အလိုဆန္ဒတော်နဲ့ညီညွတ်နေတဲ့သာသနာတော်ကိုထောက်ပံ့ပေးတဲ့ပုံစံမျိုးရှိနေရင်ဆရာနဲ့တကာမညီညွတ်သွားဘူးလားတ
ူပါ
ပါဆရာနဲ့တကာမညီညွတ်တော့ဘူးဆိုရင်ပေါ့ဆရာဘက်ကလည်းအမတန်ဆင်းရဲသွားတယ်တကာဒီဘက်ကလည်းပဲအကျိုးမရှိတော့ဘူးဒီကမ္မသာသနာတော်ရဲ့တုတ်တဲ့စီရင်ကြီးပွားခြင်းဆိုတဲ့အရာတွေရဲ့ဆန့်ကျင်ဘက်မတုတ်တဲ့စီရင်မကြီးပွားခြင်းဆွေယုတ်ခြင်းဆိုတဲ့အပိုင်းကိုရောက်သွားမှာဖြစ်တယ်နော်အကြောင်းမို့မိမိတို့အနေနဲ့ဒီနေ့ဒီကိုစည်းကလဲလျောက်ပြန်ရနေတဲ့ဒီနေ့မဟာမြိုင်ပြိယတိသာသင်တိုက်ကြီးဟာဝိနည်းနဲ့အညီပြန်လဲပြီးတော့တည်ထောင်နေတဲ့ မိကြီးတော်ကိုလေးလေးစားစားနဲ့အလေးကြီးပြုပြီးတော့တည်ထောင်ဖို့ရန်ကြိုးစားနေတဲ့သာသနာတော်ကိုတစ်ခေတ်ပြန်လည်ပြီးတော့စမ်းသစ်လာဖို့ရန်အတွက်ပြန်လည်ကြိုးစားနေတဲ့ကြိုးစားခြင်းပုံစံနဲ့ရှောက်လန်းနေတဲ့အနေအထားရှိတယ်။ဒါကြောင့်မို့မိမိတို့ဘက်ကသာသနာတော်ကြီးကိုတည်တတ်စေလိုတယ်ဆိုလို့ရှိရင်တော့မိမိတို့ဘက်ကမှန်ကန်တဲ့လုံးလဝိရိယကြီးရှိဖို့မလိုဘူးလားလိုတယ်ဒါကြောင့်မို့ဘုရားတို့အဲ့လိုမျိုးထောက်ပံ့ပေးခြင်းဒီဟူသောအကြောင်းကြောင့်သာသနာတော်မှာပင်ပင်မမစစင်းရဲနဲ့ဝိရိယတောင်းပန်တွေကိုထမ်းဆောင်နေကြတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့သုံးသင်္ကန်းကြောင့်စင်းတဲ့ပတ်သက်ပြီးဘုရင်ကြောင့်ကြောင့်ကိုမရှိတော့ဘူးဆိုရင်ပေါ့ဒီပြိယတော်တွေကိုထိမ့်သိမ်းပြီးတော့နေရတယ်သူတို့ရဲ့လုံလဝိရိယတွေဟာအပူပြီးတော့မကောင်းတာနိုင်ဘူးလားကောင်းတာနိုင်တယ်တတုံးကိုဒီခါကျမှပဲသာသနာရဲ့အကောင်းမောင်းတန်မှုတည်တတ်မှုခံရဲမှုဆိုတဲ့ပုံစံဟာဖြစ်ပေါ်လာမှာဖြစ်တယ်တတုံးကိုဦးဇင်းတို့သာသနာကျောင်းတော်ကြီးတည်တတ်ဖို့ရန်အတွက်ဝိနည်းဆိုတဲ့တရားဟာပဓာနာပဲဝိနည်းဟာသာသနာတော်ရဲ့အတွက်ပဲဝိနည်းတည်မယ်ဆိုရင်သာသနာတည်မှာပဲဒီလိုမျိုးသာသနာတော်ဘက်ကိုမြတ်စွာဘုရားလှည့်ပြီးတော့ပြောထားသလိုပဲရှေ့တော်ကောင်းပေါင်းနေမတည်မြတ်ကြီးတွေဆိုထားသလိုပဲဒီနေ့တရားနာပြည့်တ်တွေရဲ့လူ့ဘဝလူ့အလှတန်ဖိုးဟာလည်းပဲဘယ်ပေါ်မှာပြီးနေလဲတိလပေါ်မှာပြီးနေတယ်မိမိတို့ရဲ့မိစေတငယ်ချင်းအပေါင်းအသင်းဆွေမျိုးသားချင်းတွေထဲမှာဇာတိမျိုးဆက်အလွတ်အလွန်မြင့်မားတဲ့ပုဂ္ဂိုလ်ကြီးရှိပါလိမ့်မယ်ရုပ်ရည်ရူပကာယအလွန်အလွန်လှပတဲ့ပုဂ္ဂိုလ်တွေလည်းရှိကောင်းရှိမယ်ဒီလိုပုဂ္ဂိုလ်တွေကြည့်လိုက်မယ်ဆိုရင်လှပတယ်လို့မြင်ရတယ်ကျို့တော်လည်းကိုจิตတရားပေါ်ပြသွားပြီဆိုတဲ့အခါမှာဒီလူရဲ့အလှကိုလက်ခံနိုင်သေးလားလက်မခံနိုင်တော့ဘူးမိမိတို့သူ့ရဲ့အလှကိုအဲ့ဒီအချိန်မှာမတွေ့တော့ဘူးသူ့ရဲ့တန်ဖိုးကိုလည်းမတွေ့တော့ဘူးလူတယောက်ဘယ်လောက်ပဲရုပ်ရည်ရူပကာယမနမပမတည့်မတည့်ဖြစ်နေပါသေးသူရဲ့သီလဖြူစင်နေတယ်ဆိုရင်သူရဲ့အလှကိုမတွေ့ရဘူးလားတွေ့ရတယ်ဒါကြောင့်မို့လူလလူတန်ဖိုးဆိုတဲ့ဒီတရားဟာသီလဆိုတဲ့အပေါ်မှာမှီပြီးတော့မှတည်ပြီးတော့မှဖြစ်လာနိုင်တယ်မောဂောသာတိသာဝနောသာသီလမေဝါကိရုတ်တံမံသီလေနာနုပေသသာသုသီနာသောနာဝိသတိတိသတိသာမျိုးမြတ်ခြင်းဒီ၎င်းဝန္တော်သာယုတ်ရေရူပကာယသဗ္ဗခြင်းဒီ၎င်းမောဂောကျုမပြီးချင်းနိတာဖြစ်ပါ၏ဒီလာမီဝါကုခြင်းဒီလာဒီတာလျင်ဥဒ္ဓမံကိရာလုံးမြတ်သောလားစေတကယ်ဖြစ်ပါ၏ဒီလေသာဥသာရိပေါ်ယုတ်ရေချောလီကိုခြင်းဒီလာဖြင့်သူပေတ္တသာမပြည့်စုံသောပုဂ္ဂိုလ်ဟာသူဒီနာဘလောက်ပဲသာရိတ္တတဘလောက်ပဲသံဃာတွေတ္တတမိတို့သောဘွယ်သူကုန်သူတွေရရှိထားသည်ဖြစ်ကြပါစေကိုခြင်းဒီလာမရှိသောသူသာဖြင့်အတောကျူတီပါသည်နာဝိသတိမိလိုများမရှိနိုင်မရနိုင်တော့ပါပြီဣတိတို့ဘဂဝါဘုံတော်၆ဆောင်တကူကုန်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသည်ဝောသာကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါပေသတည်းဒီနေရာလေးမှာတိလဆိုတဲ့တရားဟာဘယ်ခါမှတည်တတ်လာမလဲ။တဏ္ဍသိတ္တဘယ်လိုသဘောပေါက်လဲ။တိလဆိုတဲ့တရားဟာရှက်ချင်းဆိုတဲ့တရား၊ကြောက်ချင်းဆိုတဲ့တရားရှိတဲ့သူရဲ့တဏ္ဍမှာတည်တတ်လာမယ်။မရှက်ဘူးမကြောက်ဘူးဆိုတဲ့ပုဂ္ဂိုလ်မှာတိလဆိုတဲ့တရားတည်တတ်လာပါမလား။တည်တတ်ပါဘူး။တည်တတ်ဘူး။ဒါကြောင့်လေးပဲဦးဇင်းတို့ပါပါတော့ဇိကုသနာလက္ခဏာရှိပြီမကောင်းမှုမှဆက်စုပ်ရွှန်ရှားတတ်တဲ့လက္ခဏာရှိတဲ့သဘောဟာဆက်ချင်းပဲဆက်ချင်းဆိုတဲ့သဘောဟာမကောင်းမှုကလေဆက်တယ်မကောင်းမှုကိုပြည့်လို့ရမှာကိုဆက်တယ်ဆက်စုပ်ရွှန်ရှားတယ် သဗ္ဗတော့ဒယလက္ခဏံဩတ္တပံကြောက်ရွံ့တဲ့လက္ခဏာဘာကဒီကြောက်ရွံ့တာလဲမကောင်းမှုပြုခြင်းမှကြောက်ရွံ့တဲ့လက္ခဏာကဩတ္တပရဲ့လက္ခဏာပဲနော်ဟုတ်ပြီဆက်ချင်းဆိုတဲ့တရားဟာသစ္စုရွှန်ရှားခြင်းဆိုတဲ့သဘောရှိတယ်ဩတ္တပဆိုတဲ့တရားကမကောင်းမှုကနေကြောက်တတ်တဲ့သဘောရှိတယ်ဒီတရားနှစ်ပါးဟာဘယ်ခါမှတည်တတ်နိုင်လဲဣဇ္ဇတသမုဋ္ဌာနာဟိရိနာမဆက်ချင်းဆိုတဲ့တရားဟာဣဇ္ဇတတဏ္ဍံကိုမှီပြီးတော့ဖြစ်တယ်ဒိဋ္ဌာသမုဋ္ဌာနံဩတ္တံနာမကြောက်ချင်းဆိုတဲ့ဩတ္တပတရားကတော့ဘိဓာလောကကြီးကိုမှီပြီးတော့အကြောင်းပြုပြီးဖြစ်တယ်။ဒါကသာယပြောတာ။ဒီနေ့တရားနာသိတဲ့လောကအမြင်နဲ့နားလည်အောင်ပြောမယ်။ဟိရီဆိုတဲ့တရားဟာဗာလေ။မကောင်းမှုကရှက်တာ။မကောင်းမှုကိုပြုဖို့ရှက်တာ။ဩတ္တပဆိုတဲ့တရားကမကောင်းမှုကိုပြုခြင်းမှရှက်တာ။ဟုတ်ပြီ။ဆက်ပြီးတော့သာကရာဆရာတော်များရှင်းထားသေးတယ်။သဗ္ဗေကြောင့်ရဥစဉ်ရှင်းပြီးတော့လောကအရေးနဲ့နားလည်အောင်ပြောမယ်။သဗ္ဗေကြောင့်ပြောတဲ့အခါနည်းနည်းလေးလေးမယ်။လောကအရေးနဲ့ပြောရင်မိမိတို့ပေါ့ပေါ့ပါပါသဘောပေါက်သွားမယ်နော်။အတ္တနံကရုံကတ္တဝါဣရိယာပါတံသဟာတိ။အတ္တနံကရုံကတ္တဝါမိမိကိုယ်ကိုအလေးကရုပြုပြီးတော့ဣရိယာဆက်ချင်းဖြင့်ပါတံမကောင်းမှုကိုဇာတိသိစွတ်လေ။လည်းလည်းပြောမယ်။မိမိကိုယ်ကိုအလေးကရုပြုပြီးတော့မကောင်းမှုကိုရှင်းရှင်းနဲ့ပယ်တယ်။ပရံကရောကတ္တဝါဩတ္တပေနသာသံသာတိဘိဒ္ဓလောကကြီးကိုအလေးကရုပြုပြီးတော့ကြောက်ချင်းဆိုတဲ့တရားနဲ့မကောင်းမှုကိုဖယ်ဆွတ်တယ်။ဟုတ်ပြီ။ရှင်းချင်းကဘုသူကိုအလေးကရုပြုလဲ။မိမိကိုယ်ကိုအလေးကရုပြုတယ်။ကြောက်ချင်းကဘုသူကိုအလေးကရုပြုတယ်လဲ။ဘိဓာလောကကိုလေးကူပြုတယ်ဟုတ်ပြီဆက်ချင်းဆိုတဲ့တရားကိုလည်းလည်းပြောရင်မိမိကိုယ်ကိုအလေးကူပြုတယ်လို့ပြောရင်လည်းရတယ်မိမိကိုယ်ကိုလေးစားခြင်းကနေဖြစ်ပေါ်လာတယ်လို့ပြောရင်လည်းရတယ်ကြောက်ချင်းဆိုတဲ့သဘောတရားကဘိဓာလောကကြီးကိုလေးကူပြုခြင်းဘိဓာလောကကြီးကိုလေးစားခြင်းလို့ပြောမယ်ဆိုရင်ပြောလို့ရတယ်မိမိတို့ကဒီနေ့ဘယ်နှပါးဒီလားစောက်တည်လိုက်ကြတယ်လေဟုတ်ပြီရှစ်ပါးဒီလားကိုစောက်ထင်းထားလိုက်ကြပြီမိမိတို့ကိုကိုမိမိတို့သိပါတယ်မိမိတို့ဘာလုပ်လိုက်လဲဆိုတာကိုမိမိတို့ဟာရှစ်ပါးဒီလားကိုစောက်တည်ထားတဲ့ပုဂ္ဂိုလ်လို့ကိုကိုကိုနားလည်တယ်မိမိကိုကိုသာမိမိတကယ်လေးစားတဲ့ပုဂ္ဂိုလ်ဖြစ်မယ်ဆိုရင်ပေါ့မိမိစောက်တည်ထားတဲ့ဒီလားတရားတွေကိုချိုးဖောက်ဖို့ရန်အတွက်အခွင့်ပေးပါမလားမပေးဘူးအဲ့တော့မို့ရှက်ချင်းဆိုတဲ့တရားဟာမိမိကိုယ်ကိုလေးစားခြင်းဆိုတဲ့တရားမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်ပါမလားမဖြစ်ဘူးဒါဆိုရင်ဒီရှက်ချင်းဆိုတဲ့မိမိကိုယ်ကိုလေးစားခြင်းတရားမရှိတော့ရင်တိလဖြူစင်ခြင်းဆိုတဲ့တရားကဖြစ်ထွန်းလာပါတော့မလားဖြစ်ထွန်းတော့ဘူးဒါကြောင့်မို့မိမိတို့ကိုယ်ကိုမိမိတို့လေးစားမယ်သူ့အတက်မတတ်ပါဘူးလို့ပြောထားတယ်အကြောင်းမျိုးကြောင့်မိမိတို့သင်ခဲ့သောသတ္တဝါငယ်လေးတွေကိုရိုက်ဖို့ရန်အတွက်တတ်ဖို့ရန်အတွက်အကြောင်းဖြစ်ပေါ်လာရင်မိမိကိုယ်ကိုမိမိလေးစားတဲ့ပုဂ္ဂိုလ်သာဖြစ်မယ်။ဆက်ချင်းဆိုတဲ့တရားရှိတဲ့ပုဂ္ဂိုလ်သာဖြစ်မယ်ဆိုရင်လွန်ကျူးခွင့်ပေးပါမလား
။
မပေးဘူး။မပေးတဲ့သူတစ်ပါးဥစ္စာပစ္စည်းကိုယူငင်ခြင်းမှပြည်တော်တို့ရှောင်ကျင်ပါ၏လို့စောက်တည်ထားတယ်။မိမိဒီလိုစောက်တည်ထားတာကိုမိမိသိတယ်။မိမိကိုယ်ကိုမိမိသိနေတယ်မိမိကိုယ်ကိုမိမိလေးစားတဲ့ပုဂ္ဂိုလ်ဆိုတာကဒီလိုမှုကိုပြုပါမလားမပြုတော့ဘူးဒီလိုပဲတန်တဲ့သီလတော်တွေကိုပြန်ကြည့်လိုက်ရင်လည်းမိမိကိုယ်ကိုမိမိလေးစားတဲ့လေးထားတဲ့ပုဂ္ဂိုလ်မှန်မယ်ဆိုရင်ပေါ့သီလတွေကိုချိုးဖောက်ပြင်ဆိုတာကိုမိမိတို့သိမှာမဟုတ်ဘူးဝိသင်တို့နောက်တစ်ခုလောကမှာဘိဓာလောကကြီးနဲ့ကင်းကွာပြီးနေလို့ရရဲ့လားမရဘူးဒီနေ့မိမိတို့အခါကြီးရဲ့ကြီးနေဥပုံနေကြတော်နေပြီမှာငါတို့ဗာမြင်ကျောင်းတိုက်ကြီးကိုသွားပြီးတော့တရားဓမ္မတွေကိုနာယူမယ်သီလကိုစောင့်သိမ့်မယ်ဒီလိုရည်ရွယ်ချက်နဲ့လာကြတယ်သီလကိုဖြူစင်အောင်ဆောက်ရှောက်မယ်ဒီနေ့တော့ငါတို့သီလတွေကိုလုံခြုံအောင်ဆောက်ရှောက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လာကြတယ် ဒီလိုနာရောက်တဲ့မိမိတို့တွေဟာကောင်းမွန်မှန်ကန်တဲ့ဤမှန်ချက်ဤဝဲချက်နဲ့နာကြတာမဟုတ်ဘူးလား
ဟုတ
်တယ်ဒီပြင်ကိုတပည့်တော်တို့သီလစောက်တည်လိုပါတယ်တပည့်တော်တို့တရားဓမ္မတွေကိုနာကြားလိုပါတယ်ဆိုတဲ့ဤဝဲချက်ကိုအကြောင်းပြုပြီးတော့ဦးဇင်းတို့ဖောက်တော်ရဝေလံနေတဲ့နေရာဒေသကနေပြီးတော့ညံတော်ကိုပြင့်သိပ်ပြီးတော့မိမိတို့ထားတယ်ဘုရင်တို့ကလည်းဩတတော်ကောင်းပေါင်းတို့ဒီလကိုစောက်ရှောက်ထိမ့်သိမ့်လိုကြတယ်နိဗ္ဗာန်ရောက်ကြောင်းတရားတွေကိုနာကြားလိုကြတယ်လောကဓမ္မအကျိုးစီးပွားကိုရည်ဆောင်ပေးနိုင်တဲ့မြတ်စွာဘုရားရှင်ရဲ့တရားတော်တွေကိုနာယူခြင်းတုံးလိုတဲ့ပုဂ္ဂိုလ်တွေပဲဒီလိုအသိဉာဏ်နဲ့ဦးဇင်းတို့လာတယ်ဒါဆိုရင်ဦးဇင်းတို့ကနေပြီးတော့တရားနာပြည့်တတ်ဒီအပေါ်မှာလေးစားမှုရှိလို့လားမရှိလို့လား
ရှိပါပါ
လေးစားမှုရှိလို့ဟုတ်ပြီဦးဇင်းတို့ကအခုတိလတွေကိုပေးလိုက်ပြီဆိုတဲ့အခါမှာဒီတော်ကောင်းတွေကတိလကိုယူဆဆင်းနဲ့ဆောက်ရှောက်ကြမယ်ပုဂ္ဂိုလ်တွေပဲလို့ဦးဇင်းတို့ဘက်ကလေးစားမှုရှိလို့လားမဟုတ်ဘူးလားရ
ှိပါပါ
ဟုတ်တယ်အဲ့တော့မိမိတို့နေနဲ့စိတ်ကဘီကိုလဲလျောင်းနေတဲ့ယဟန်သံဃာတော်တစ်ပါးထံကနေပြီးတော့အခုလိုတိလတွေကိုဆောက်တည်လိုက်ကြပြီအဲ့လိုမိမိတို့ကနေပြီးတော့စောက်တည်ထားပါလေနဲ့မိမိတို့ကနေပြီးမိမိတို့ရဲ့ကိုယ်ချင်းသီလတွေကိုလုံကျူးခင်ပေးလိုက်မယ်ပေါပြားခင်ပေးလိုက်မယ်ဆိုရင်ပေါ့စောက်ချင်းလို့ခေါ်တဲ့ဘိဓလောကကြီးကိုလေးစားခြင်းဆိုတဲ့တရားသာရှိမယ်ဆိုရင်ဟောငါဒီနေ့ဒီလိုရတော်ထံကနေပြီးတော့ငါသီလကိုစောက်တည်ထားတယ်ဒီလိုကျိုးကသီလကိုချိုးပေါက်ခင်ပေးလိုက်မယ်ဆိုရင်တော့ဘယ်လိုမှမတင်တော့ဘူးဒီလိုမျိုးသင်ခြင်းနှလုံးသင်ခြင်းရှိတဲ့ဘိဓလောကကြီးအပေါ်မှာလေးစားခြင်းရှိတဲ့ပုဂ္ဂိုလ်သာဖြစ်မယ်ဆိုရင်ပေါ့မိမိတို့ရဲ့သီလတွေကိုမိမိတို့ဖြူစင်ရဆောက်ရှောက်မယ်ဆိုတဲ့သန္တာတ္တညာခိုင်ခန့်မလာနိုင်ဘူးလား
ခိုင်ခန့်
လာနိုင်မယ်ဒါကြောင့်ကိုမိမိတို့ရဲ့ကိုယ်ကိုလေးစားခြင်းနဲ့လောကကြီးကိုလေးစားခြင်းတရားမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဆက်ခြင်းနဲ့ကြောက်ခြင်းတရားမဖြစ်ပေါ်လာနိုင်သလိုသတိနဲ့သောက်ခြင်းတရားမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာသီလရဲ့ဖြူစင်ခြင်းပြည့်စုံခြင်းဆိုတာဖြစ်ပေါ်လာပါမလား
ဖြစ်ပါပါ
မဖြစ်ပေါ်လာနိုင်ဘူးဒါကြောင့်မို့ဦးဇင်းတို့သာသနာတော်မှာဝိနည်းတည်မယ်ဆိုရင်သာသနာတည်မယ်လို့ပြောတဲ့အခါကျတော့သာသနာဝန်တန်ရှင်ဟန်တွေအနေနဲ့မိမိကိုယ်ကိုလေးစားခြင်းဆိုတဲ့ရှိရဆိုတဲ့ချက်ချင်းတရားရှိဖို့မလိုဘူးလား
ဖြစ်ပါပါ
ဒီလိုသန္တာတော်ကိုသိကမိကိုလဲလျောင်းနေတဲ့ဒကာဒကာမတွေအပေါ်မှာလေးစားခြင်းဆိုတဲ့ဩဒတ်ပါဇယားကောရှိဖို့မလိုဘူးလားမ
ှန်ပါ
တယ်ဟုတ်တယ်ယံဆိုတာကဒီလိုနေရမယ်ယံဆိုတာကဒီလိုပြောရမယ်ယံဆိုတာကတော့ဒီလိုမျိုးပြုမူရမယ်လို့မြတ်စွာဘုရားရှင်ကတတ်မှတ်ပေးထားတယ်မိမိကိုယ်ကိုမိမိယဟန်လို့အသိရှိနေတဲ့ပုဂ္ဂိုလ်ငါယဟန်ဆိုတဲ့အသိဉာဏ်ရှိနေရင်ရတုရဲ့အပြုမူနဲ့ထိုက်တန်နေတဲ့ပုံစံမျိုးပဲငါပြုဖို့လိုတယ်ဆိုတဲ့ကုက္ကုလေးစားမှုသာရှိရင်ပေါ့ဒုက္ခကြီးမှာမတည့်မတည့်ဖြစ်နေတဲ့အသွင်ကျင်းအမူအရာတွေရဟန်းတော်တွေနဲ့ပတ်သက်ပြီးမြင်ရတော့မလား
မြင်ရ
ပါဘူးမြင်ရတော့ဘူးမြင်နေရတယ်ဆိုတာကမိမိကိုယ်ကိုလေးစားခြင်းဆိုတဲ့ချက်ချင်းတရားစိတ်သွင်းသွားလို့မဟုတ်ဘူးလားဟုတ်တယ်ဒီလိုပဲရဟန်းတော်တွေဆိုတာသာသနာတော်ကိုသိကမိကိုလဲလျောင်းနေတဲ့တရားတော်မှအပေါင်းသူတော်ကောင်းတို့ရဲ့အကျိုးစီးပွားရှိစေခြင်းကသာသနာတော်ကိုထိမ့်သိမ်းဆောက်ရှောက်သာသနာပြုနေကြတဲ့ပုဂ္ဂိုလ်တွေပါမိမိတို့ကိုသိကထောက်ပံ့ပေးနေတဲ့တရားတော်မှအပေါင်းသူတော်ကောင်းတို့ရဲ့အကျိုးစီးပွားရှိဖို့ဆိုတာကမိမိတို့ရဲ့သီလတရားတွေကိုမိမိတို့ကိုယ်ကိုလေးစားခြင်းအပြင်ဆောက်ရှောက်ထိမ့်သိမ်းပေးဖို့လိုသလိုငါတို့ဒီလိုပြုလိုက်မယ်ငါတို့ဒီလိုပြောလိုက်မယ်ဆိုရင်ကာရမတွေကမတို့ပေါ်မှာဂျင်းညိုဖြစ်သွားမယ်ဂျင်းညိုဖြစ်သွားပြီဆိုရင်တော့ကာရမတွေရဲ့သတ္တာတရားတွေကုသိုလ်တရားတွေဟာမဆွတ်ရသွားကြဘူးလား
ဆ
ွတ်ရပါပါဒါဆိုရင်သာသနာတော်ကိုအကြောင်းပြုပြီးရပိုင်ခွင့်ဆိုတဲ့ကုသိုလ်တရားတွေရဲ့စန့်ကျင်တဲ့အကုသိုလ်တရားတွေဖြစ်ပေါ်လာခြင်းဟာဘိဓလောကကြီးကိုအလေးကလုမပြုခြင်းဆိုတဲ့မလေးစားခြင်းကြောင့်ပဲမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့ရန်တော်တွေရဲ့ခန်းကဏ္ဍကိုကြည့်လိုက်ရင်သာသနာတော်ကြီးတည်တံ့ဖို့ဝိနည်းတည်အောင်ကြိုးစားဖို့လိုတယ်။ဒီဝိနည်းကိုတည်အောင်ကြိုးစားခြင်းဆိုတာကမိမိကိုယ်ကိုလေးစားခြင်းဆိုတဲ့တရားနဲ့ဒကာဒကာမပေါင်းတော်ကောင်းလို့ခေါ်တဲ့လောကဗိဒ္ဓလောကကြီးကိုလေးစားခြင်းဆိုတဲ့တရား အညီအညွတ်သာရှိနေမယ်ဆိုရင်ဒီသာသနာတော်ကြီးဟာအလွန်တရာမှတင့်တင့်တယ်တယ်ကြီးနဲ့လောကကြီးမှာဆက်လက်ပြီးမတည်တတ်နိုင်ဘူးလား
တည်တတ်နိုင်ပါဗျ
ာမိမိတို့အနေနဲ့သတ္တတရားတွေတစ်ခါတည်းမှာဖြစ်စည်းသွားကြတယ်ဆိုတဲ့အပိုင်းကိုကြည့်လိုက်ရင်မညီမညွတ်မြင်ရတဲ့အတွက်မဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့ညီညွတ်နေတဲ့အသင်ပြင်ကိုမြင်ရဖို့ဆိုတာကမိမိတို့ဘက်ကလည်းပဲထောက်ပံ့ပေးတတ်ဖို့မလိုဘူးလားခိုင်းကျုံပြီးကျုံကိုင်းပြီးဆရာတွေကလည်းတကားကိုမှီပြီးတော့အကျိုးစီးပွားရှိခြင်းကဘုရင်တို့ပြည့်ရပြိပတ်ခြင်းစဉ်တွေကိုလုပ်နိုင်ကြတယ်ဆရာတွေကိုအကြောင်းပြုပြီးတော့တကားဒီမှာလည်းပဲနိုင်ရနိဗ္ဗာန်လို့ခေါ်တဲ့အကျိုးစီးပွားတွေကိုမိမိတို့ရရှိဖို့ရန်အတွက်မြင်ပြီးကိုယ်ပဲလည်းလည်းအောင်ပြီးမရကြဘူးလားရတယ်တိလရှိနေတဲ့သရောကောင်းတွေကမိမိတို့လူပဲ့တန်းဝင်ကြမယ်ဆိုရင်မိမိတို့ရဲ့ဒါနကုသိုလ်တွေဟာကြီးကျယ်ဖွံ့ဖြိုးမြတ်မြတ်တဲ့အကျိုးစီးပွားကိုပေးမယ်လို့မြတ်စွာဘုရားမပြောထားဘူးလားဒါဆိုရင်မိမိတို့ရဲ့အကျိုးစီးပွားတွေရှိခြင်းဟာတိလရှိနေတဲ့သရောကောင်းတွေလို့ခေါ်တဲ့အောက်ကောင်းနေတဲ့အောင်မြင်တဲ့တထွန်းနိုင်တဲ့မြေဩဇာရှိနေတဲ့တိလကျူစင်နေတဲ့ဘယာမြေကောင်းကြီးဖြစ်ဖို့မလိုနေဘူးလားလူတွေလူတွေအတွက်ကြောင့်ဘုရင်တို့တဂရကမရိပိုင်းကလည်းပဲရုပ်တိရောရင်ဝိရိယရော့နေတဲ့သာသနာတော်ကိုကြီးမြတ်ထောက်ပံ့မှုပုံစံမျိုးတွေဘာလို့ပြုမိနေသလားဒါပြန်ပြီးစဉ်းစားတာသာသနာတော်ကိုပြီးခိုးပြီးတော့နေတဲ့အပိုင်းမှာဥစဉ်စကပြောသလိုပဲအတိညာဖွံ့ဖြိုးပြီးတော့ကုသိုလ်အကုသိုလ်နဲ့နိဗ္ဗာန်ရောက်ကြောင်းလမ်းဟာဘယ်လိုသွားမယ်ဆိုတာကိုသိဖို့ဆိုတဲ့ဗราณဝိမု ക്തി ရတဘက်ကိုဥတည်ထားဖို့ပဲသူအပ်တယ်ကျန်တဲ့လောကအောင်မြင်ရေးလမ်းကြောင်းအတွက်သာသနာတော်ကိုမိကိုစည်းကပ်ပြီးဆိုရင်မှန်ကန်တဲ့ရည်ရွယ်ချက်ရှိတယ်လို့ပြောနိုင်ပါတော့မလားပြောနိုင်တော့ဘူးဒါဆိုလို့ရှိရင်မိမိတို့ရဲ့စည်းကပ်မှုဟာပုံစံကျပါတော့မလား
မ
ကျတော့ဘူးအဲ့လိုစည်းကပ်ခြင်းကိုလက်ခံတဲ့ဆရာသမားတက္ကရာပုံစံကျပါတော့မလ
ား
ဒါဆိုလို့ရှိရင်ဒီဆရာရောတက္ကရာအညီအညွတ်မရှိကြတော့ဘူးသာသနာတော်ကိုထောက်ပံ့နေတဲ့ပုံစံလေပုံမကြတော့ဘူး။သာသနာတော်ကိုထောက်ပံ့နေတဲ့ဂရဂမရရဲ့အကျိုးစီးပွားကိုရည်ဆောင်နေတဲ့ဆရာရဲ့အပင်ပြေအမူအရာတွေဟာလည်းပဲအညီအညွတ်မဖြစ်တော့ဘူး။ဒါဆိုရင်ရည်ဆောင်ဆရာပင်မစည်းရဲ့ကြီးစွာနဲ့ပါရမီတော်တွေကိုဖြည့်ဆည်းပြီးတော့မှတည်ထောင်ထားခဲ့တဲ့အနှစ်သာရဟာအချင်းကြီးမဖြစ်ပါဘူးလား
။
ဖြစ်ပါတယ်။အဲ့ဒါကိုလို့တာတကားရောဆရာရောမဟုတ်ဘူးလား
။
ဟုတ်တယ်။ဒါကြောင့်မို့ဒါလေးသဘောပေါက်ဖို့ဦးစင်ရည်ဆောင်မှအရေးချက်ရှိပါတယ်နော်။ဟုတ်ပြီ ဒါဆိုလို့ရှိရင်မိမိတို့ဣဇ္ဇတကိုမှီပြီးတော့ဆက်ချင်းဆိုတဲ့တရားဖြစ်ပေါ်လာတယ်။ဘိဒ္ဓလောကကြီးကိုမှီပြီးတော့လည်းဆက်ချင်းဆိုတဲ့တရားဟာဖြစ်ပေါ်ပြီးလာတယ်လို့ပဲ။နောက်ဆက်ပြီးတော့ပြောထားတယ်လေဆိုလို့ရှိရင်ဣဇ္ဇတတဏ္ဍာန်ကိုမှီပြီးတော့ဆက်ချင်းဆိုတဲ့တရားဖြစ်ပေါ်လာတယ်လို့ပဲ။ဘိဒ္ဓဆိုတဲ့လောကကြီးကိုဘယ်လိုပုံစံနဲ့မှီပြီးဖြစ်ပေါ်လာတယ်လဲဆိုရင်ပေါ့ဒီနေရာလေးမှာရှိဆရာဟုံးတွေဆိုထားတဲ့ဂါထာလေးတခုအလွန်အလွန်ကောင်းပါရဲ့ဘယ်လိုမျိုးမိဆိုထားသလဲဂရဟိတံတိတံဝေညုအတုသိဏ္ဍာဂရိကောယထာဝိသီတောသီလဝန္တေယိကထံဘိက္ခုဂရိသတိတိနာဂရိကောမြို့ကြီးသာသည်အတုသိဏ္ဍာစင်မကျေယောရှာဘွယ်ကိုကရိတံတိယထာကေသသုပိတကေတုဝိညူပညာရှိကုံသောသူတော်ကောင်းတို့သည်ဓမ္မကောင်းမှုပြုသောသင်ကိုကရိတံတိကေသသုကြကုံလတံဒီလာဝန္တိဒီလာရှိကုံသောသူတော်ကောင်းတို့သည်ဝိသီတော်ရှောင်ကြရသည်ရှိသောကထာဘေကိုကရိတတိပြု၌ပါလတ္တနိဣတိသောဘောရနာရှိဆရာဟောင်းတို့သည်သာဟုကသင်တိကောင်းစွာမသိမိတ်ဆိုတော်မူကြလေကုန်တည်းမြူကြီးသားသည်ရှိသည်သံပေထဲမှာမြူကြီးသားလို့ပြောတော်လဲမြူကြီးသားပဲဖြစ်ဖြစ်မြူကြီးသူပဲဖြစ်ဖြစ်ရာကြီးသားပဲဖြစ်ဖြစ်ရာကြီးသူပဲဖြစ်ဖြစ်မစင်မကျဲရွှရှာခွေဆိုတဲ့အရာကိုသိကြုံပြီဆိုရင်ကိရဲ့ဆက်စုပ်ကြတာအမှန်ပဲမဟုတ်ဘူးလားဟုတ်တယ်ဒီလိုပဲပညာရှိတော်ကောင်းတွေက မကောင်းမှုပြုတဲ့မိမိကိုတွေ့တယ်ဆိုရင်တော့ကဲ့ရဲ့ဆက်ဆုပ်ကြတာမဟုတ်ဘူးလား
ဟုတ်ပါဘ
ူးဟုတ်တယ်ဒီလရှိကုံနဲ့ပညာရှိတော်ကောင်းတွေကမိမိတို့ကိုမကောင်းမှုပြုတဲ့အတွက်ရှောင်ကျဉ်သွားကြမယ်ဆိုရင်ပေါ့မိမိတို့ဘယ်လိုလုပ်ကြတော့မလဲဒါဟာမိမိတို့လေးလေးနက်နက်စဉ်းစားရမယ်အရာပါပညာရှိတော်ကောင်းတွေရဲ့ရှောင်ဖယ်မှုရှောင်ကျဉ်မှုရည်လူရှုမှုဥပိ္ပခာပြုမှုကိုခံရသည်ဆိုရင်ကောင်းခြင်းနဲ့ဆိုခြင်းတရားဘယ်ဟာတွေဖြစ်ပေါ်လာမလဲဆိုခြင်းတရားတွေလည်းဖြစ်ပေါ်လာမယ်ဒီလိုမြတ်စွာဘုရားရှင်လက်ထက်တော်တော်ကမြင်းတို့ကိုဆုံးမတဲ့နေရာမှာစွန့်ကျင်တဲ့ပုဂ္ဂိုလ်လူရှိခဲ့ဘူးတယ်ဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားရှင်ကိုမေကုံလေးတစ်ခုမေးမြန်းလျှောက်ထားတယ်မြတ်စွာဘုရားရှင်ဟာမိမိရဲ့တပည့်သားသာဝကတွေကိုယဉ်ကျေးအောင်ဘယ်ပုံဘယ်ပန်းဘယ်နည်းလမ်းနဲ့သုသုမတုန်တင်ပါလေဒီလိုမျိုးမိမိလျှောက်ထားတော့ဒီမျိုးစရာဒီမိကုံးကိုငါဖျားလို့ဖြေခင်မှာတင့်ကိုမိကုံးလေးတခုခံမိမယ်ငါဖျားမိမယ်တင်ယဉ်တယ်နှစ်ဆိုင်တူတာဖြေပါတရားမြင့်တို့ကိုယဉ်ကျေးအောင်သုံးမတဲ့နေရာမှာကျွမ်းကျင်တဲ့ပုဂ္ဂိုလ်လို့ငါဖျားတိထားတယ်တရားမြင့်တို့ကိုယဉ်ကျေးလိမ်မာသွားအောင်ဘယ်ပုံဘယ်ပန်းဘယ်နည်းလမ်းနဲ့ယဉ်ကျေးအောင်သုံးပါတယ်လေမြတ်စွာဘုရားဒီရိုင်းနေတဲ့မြင့်တွေကိုယဉ်ကျေးလိမ်မာသွားအောင်အမှုနည်းနဲ့တတိတော်သုဆုံးပါတဲ့အခါသုဆုံးပါပါလေအတန်းနည်းနဲ့သုဆုံးမှဖို့လိုတဲ့မြင့်ချမ်းတွေကိုလည်းအတန်းနည်းနဲ့သုဆုံးပါပါလေအမှုနည်းနဲ့လုံလောက်ရင်လည်းအမှုနည်းနဲ့ပြည့်ပြည့်စေပါနဲ့အတန်းနည်းနဲ့သုံးမှမှလုံလောက်မယ်ဆိုတဲ့အတန်းနည်းနဲ့ဒီလိုသုံးမှပါတယ်ဒီလိုမှမရဘူးအမှုရောအတန်းရောနှမျိုးနှစ်ပါးရဇလုံးပေါင်းစည်းပြီးတော့သုံးမှမှရင်စည်းမယ်ဆိုရင်လည်းနှမျိုးဇလုံးနှစ်နည်းဇလုံးဒီလိုအတုံးပြပါတယ်ဒီလိုအမှုရောအတန်းရောအတုံးပြလို့မှမရင်စည်းဘူးဆိုရင်တော့ဘာလို့ပြလိုက်တယ်လဲလေတတ်လိုက်တယ်တဲ့ဟုတ်ပြီနော်အဲဒီစကားကိုမြတ်စွာဘုရားအဖြေရပြီဆိုတော့မြတ်စွာဘုရားကိုမေးထားတဲ့မိဂုံလေးမြတ်စွာဘုရားပြန်ပြီးတော့ဖြေပေးတယ်ဟေးအသင်ရင်းစရာသင်ဖြေတဲ့အဖြေတိုင်းလေးငါဘုရားရှင်ငါဘုရားရဲ့သားတော်သမီးတော်တို့ခေါ်တဲ့တပည့်သားတာဝကတွေကိုရင်းစေးအောင်သုဆုံးမှတဲ့နေရာမှာအမှုနည်းနဲ့လည်းသုဆုံးပါလေအမှုနည်းနဲ့ယဉ်သေးသွားတယ်ဆိုရင်လည်းအမှုနည်းနဲ့ပဲသုဆုံးပါခြင်းကိုပြီးပြည့်စေတယ်အတန်းနည်းနဲ့သုဆုံးမှမှရမယ်ဆိုရင်လည်းအတန်းနည်းနဲ့ကဗျာဆုံးပါလေအမှုရောအချမ်းရောပေါင်းကြည့်ပါမှယဉ်သေးနိုင်တဲ့ပုဂ္ဂိုလ်တွေအတွက်တော့အမှုရောအချမ်းရောကတင့်တယ်တဲ့သဘောရှိတယ်ဒီလိုမှသုံးမှလို့မရဘူးဆိုရင်တော့ဘာဖျားရှင်ဘာလုပ်လိုက်လဲတတ်ပလိုက်တယ်မြတ်စွာဘုရားရှင်ကတတ်ရလားဟုတ်ပြီအဲ့လိုကြတော့မြင်းစရာဘာစဉ်းစားလဲအဲဒါတော့မြတ်စွာဘုရားမဟုတ်ဘူးနဲ့တူတယ်မြတ်စွာဘုရားရှင်ဆိုတဲ့ပုဂ္ဂိုလ်ဟာသူတတ်တတ်တဲ့ပုဂ္ဂိုလ်တော့မဟုတ်ဘူးသူကောင်းတဲ့မှာဖြစ်ကုန်ရပါတယ်နော်အဲ့တော့ဒါလေးကိုမြတ်စွာဘုရားရှင်သဘောပေါက်တော့တတ်လိုက်တယ်ဆိုတာကတော့မြတ်စွာဘုရားရှင်သုံးမှခြင်းမပြုတော့ဘူးဘာဖြစ်လို့လဲလောကမှာလုတ်ကြံတောင်းဝင်ဒီအများကြီးမြတ်စွာဘုရားရှင်မှာရှိတယ်အဋ္ဌဉာဏ်အစင်းချင်းကြီးကျယ်တဲ့ပုဂ္ဂိုလ်တွေမှာတောင်းဝင်ဒီအများကြီးရှိတယ်ပညာရှိသရောကောင်းတွေမှာတောင်းဝင်ဒီသိတယ်တောင်းဝင်ဒီရှိတယ်သို့သုံးမှလို့မရတဲ့ပုဂ္ဂိုလ်တွေမှာအချိန်ကုန်ခံပြီးသုံးမှနေလို့ဘာအကျိုးရှိမလဲဘာမှအကျိုးမရှိဘူးမသုံးမှခြင်းလို့ခေါ်တဲ့တပ်ပြစ်လိုက်ခြင်းကဘုံမကောင်းဘူးလားဟဲ့အဲ့ဒါလိုချင်လားဟမ်မလိုချင်ရင်တော့ပညာရှိသူတော်ကောင်းတွေကဲ့ရဲ့မယ်အရာကိုမခံရအောင်တော့နေဖို့မလိုဘူးလားမ
ှန်ပါ
ဗျာဟုတ်ပြီဒါကြောင့်မမီးတို့အနေနဲ့လူမိုက်တွေကဲ့ရဲ့တယ်လူမိုက်တွေရှင်းမနာဗဒနာမကြောက်ဘူးလူမိုက်တွေကဲ့ရဲ့ရင်စန့်ကျင်သက်တာယူပြီးတော့လူမိုက်တွေရှင်းမရင်လည်းစန့်ကျင်သက်တာယူပြီးတော့ပညာရှိတွေကဲ့ရဲ့တယ်ပညာရှိတွေရှင်းမတယ်ဒါဗဒနာကြတယ်ပညာရှိတွေကမိမိကိုရှောင်ကျဉ်သွားကြပြီးရှောင်ပယ်သွားကြပြီးမိမိတို့ကိုမဆုံးမတော့ဘူးတတ်ကျင်လိုက်ပြီးဘယ်တော့မှဒီပုဂ္ဂိုလ်ကမပြောတော့ဘူးသူတိုင်းနဲ့သူကစ ရှိပါသေးတော့ဒေါနတကပြုလိုက်ပြီးဆိုရင်တော့မိမိတို့ရဲ့အကျိုးစီးပွားရုပ်သွားခြင်းဟာပြစ္ဆုတ်ကံတန်တရားအကျိုးရုပ်သွားတာလေနော်အကြောင်းမို့မိမိတို့အနေနဲ့ဘိဒ္ဓလောကကြီးဆိုတဲ့လောကကြီးကိုအလေးကရုပြုပြီးတော့လည်းပဲတော်ကောင်းတို့ရဲ့ချီးမြှောက်ခွင့်ဆိုတဲ့အခွင့်ကိုလက်ဝယ်ပိုင်ပိုင်အရှိတဖြစ်တည်တတ်ရရှိဖို့ဆိုတာကလည်းမိမိတို့ရဲ့ရှက်ချင်းနဲ့ချက်ချင်းတရားတွေရှိနေဖို့လိုလားဆိုရင်ဒါကြောင့်မို့လေပဲမြတ်စွာဘုရားရှင်ကရှက်ချင်းဆိုတဲ့တရားနဲ့ချက်ချင်းဆိုတဲ့တရားဟာဖြူစင်တဲ့တရားလို့ပြောတာလေနော်ဘယ်တရားမှမလို့ပြောထားတယ်ဆိုရင်ပေါ့အင်္ဂုတ္တရနိကေမဖြူစင်ခြင်းဆိုတဲ့တရားကိုရှက်ချင်းနဲ့ချက်ချင်းဆိုပြီးတော့တရားကနေဖြစ်ပေါ်စေတယ်ဆိုပြီးတော့မြတ်စွာဘုရားရှင်မိတ္တောဟူဘူးတယ်ပေါ့နော်ဒိမေဘိက္ခူဓမ္မာဒုက္ခလောကံပါလိတိဘိက္ခူတံတရာဘိကိုရှုလေရှိကြကုန်သောစိတ္တာစိတ္တမိတို့ဒုက္ခဖြူစင်ကုန်သောတွင်သဘာကုန်သောဤမိဓမ္မာတရားတို့သည်လောကံလောကကြီးကိုပါလိတိဆောက်ရှောက်လေရှိကြကုန်၏တရားနှစ်ပါးကလောကကြီးကိုဆောက်ရှောက်ပြီးနေတယ်ကတမေတွေပေတရားနီခုမူကဣရိသာမကောင်းမှုကိုပြုခြင်းမှချက်ချင်း၎င်းဟောတာပင်သာမကောင်းမှုကိုပြုခြင်းမှချက်ချင်း၎င်းဣတိတို့တွေတမေနပါဆုံးသောတရားတို့ကိုဝါလောကကိုဆောက်ရှောက်လည်ရှိကြကုန်သောတရားနပါတို့ကိုဘဂဝါဘုံတော်ရှိတော်မူသောမြတ်စွာဘုရားသည်ဘောတာကရုဏာရှိသာမေတ္တာအားဖြင့်ဟောကြားတော်မူခဲ့ပါပေသည်ဒီဣရိဆိုတဲ့တရားနဲ့ဩတ္တပဆိုတဲ့ရှက်ချင်းနဲ့ကြောက်ချင်းတရားနှစ်ပါးဟာပုက္ကဖြူစင်တဲ့တရားတိလရှိရင်ဖြူစင်ခြင်းဆိုတာမဖြစ်ပေါ်လာဘူးလားအဲဒီရှက်ချင်းဆိုတဲ့တရားနဲ့ကြောက်ချင်းဆိုတဲ့တရားရှိချင်းဟာဖြူစင်ချင်းဆိုတဲ့တရားကိုမမွေးဖွားပြဘူးလားမွေးဖွားပြတယ်ဒီလိုပဲရှက်ချင်းနဲ့ကြောက်ချင်းဆိုတဲ့တရားနှစ်ပါးဟာလောကကြီးကိုစောက်ရှောက်ပြီးနေတဲ့တရားပဲလောကကြီးမှာရှက်ချင်းနဲ့ကြောက်ချင်းတရားဒီနှစ်ပါးမရှိတော့ဘူးဆိုရင်လောကကြီးပြတ်တုံးသွားလိမ့်မယ်အဖြစ်လို့လေရှက်ချင်းနဲ့ကြောက်ချင်းဆိုတဲ့ဒီဩဒပတရားနှစ်ပါးထုံးကားနေတဲ့ဒီလောကကြီးမှာအမိဆိုတာကိုလည်းအမိလို့သိတယ်။မိကြီးမိတွေဆိုတာကိုလည်းမိကြီးမိတွေလို့သိတယ်။ဦးကြီးရဲ့ဇနီးများလို့လည်းချက်ချင်းနဲ့ချက်ချင်းတရားကသိသေးတယ်။ဒီလိုပဲဆရာရဲ့ဇနီးဖြစ်တယ်။မိမိတို့အလေးကရုပြုရမယ့်ပုဂ္ဂိုလ်ရဲ့ဇနီးတွေဖြစ်တယ်လို့ဒီချက်ချင်းနဲ့ချက်ချင်းတရားကမသိသေးဘူးလားသိသေးတယ်ဘယ်လိုသိသေးတဲ့အတွက်ကြောင့်ဒီတရားနှစ်ပါးကိုအကြောင်းပြုပြီးတော့အလုံးတရားဆက်စုပ်ရောရှာပွဲကောင်းတဲ့ရောရှက်ဆက်ဆံခြင်းဆိုတဲ့တရားတွေဟာလောကကြီးမှာအဖြစ်ပေါ်လာရခြင်းပဲဖြစ်တယ်ဒိဋ္ဌံလောကကြီးမိမိတို့နဲ့နီးကပ်နေတဲ့ချက်တွေခွေးတွေရှိလိုက်အရွယ်ကြီးရင်လာတဲ့အခါအမိဆိုတာသိသေးလား မသိတော့ဘူးအဖဆိုတာလည်းမသိတော့ဘူးသမီးဆိုတာလည်းမသိတော့ဘူးသားဆိုတာလည်းမသိတော့ဘူးမိမိကိုယ်ကိုလေးစားခြင်းနဲ့သူတစ်ပါးကိုလေးစားခြင်းဆိုတဲ့ရှက်ချင်းကြောက်ချင်းတရားစိတ်သုံးနေတဲ့တိဋ္ဌံလောကကြီးကြည့်လိုက်ရင်ဆောက်ရှောက်မှုမကင်းနေဘူးလားမကင
်းပါဘူး
အဲ့ဒီတရားနှစ်ပါးလောကကြီးထဲမှာမရှိတော့ဘူးမိမိကိုယ်ကိုလေးကရုပြုခြင်းနဲ့ဘိဒ္ဓလောကကြီးကိုလေးကရုပြုခြင်းဆိုတဲ့ချက်ချင်းတောက်ချင်းတရားနာပါမရှိတော့ရင်လောကကြီးဘယ်ဟမလာမဖြစ်တော့နိုင်ဘူးလားဖြစ်တော
့နိုင်ပါဗျာ
လောကကြီးပြတ်တုံးသွားမှာမှန်လေဒါကြောင့်မို့ဒီတရားနာပါထုံးကားနေသေးတဲ့တိုင်းပြည်မှန်ရင်ပေါ့ဒေသမှန်ရင်လောကကြီးကိုစောက်ရှောင်ပေးနေတဲ့တရားနာပါရှိနေသေးတယ်လို့ပြောနိုင်ပါတယ်ဒါကြောင့်မို့ဒီတရားနှစ်ပါးကိုအကြောင်းပြုပြီးလောကကြီးကိုဆောက်ရှောက်ခြင်းဆိုတဲ့တရားဟာဖြစ်ပေါ်လာတယ်။ဟုတ်ပြီ။ဒါဆိုရင်ဒီတရားနှစ်ပါးသာရှိမယ်ဆိုရင်ပေါ့ အသိဉာဏ်အမှုရာနဲ့ဂုံတရကိုတဏှီတညွတ်ထဲမြင်ခွင့်ရစီပါတယ်လောကကြီးမှာအသိဉာဏ်အမှုရာနဲ့ဂုံတရတည်းဟာမညီမညွတ်ဖြစ်နေမှုတွေများစွာမတွေ့နေရဘူးလားအဲ့လိုတွေ့တဲ့အခါမှာမိမိတို့ရဲ့ရင်ထဲမှာဒုလောဒုလောစိတ်တွေတန်တရားစိတ်တွေများစွာမဖြစ်ဘူးလားဖြစ်တယ်မိမိတို့ရဲ့စိတ်တွေဟာမညီမသက်မတည်တတ်တဲ့သဘောတရားတွေဒီလိုမညီမညွတ်ဖြစ်နေတဲ့အသိဉာဏ်မူရာဂုံတရတွေကိုသွားတွေ့ပြီးဆိုရင်ဒီလိုဖြစ်ပေါ်လာကြတယ်။ဒါကြောင့်ချက်ချင်းနဲ့ကြောက်ချင်းဆိုတဲ့တရားနှစ်ပါးဟာအသိဉာဏ်မူရာနဲ့ဂုံတရကိုတညီတညွတ်ထဲဖြစ်အောင်ဆောက်ရှောက်ပေးတဲ့တရားပဲ။ယဟန်ဆိုတဲ့ပုဂ္ဂိုလ်ကမိမိယဟန်ဖြစ်တယ်ဆိုတာကိုသိတယ်။မိမိယဟန်ဘဝကိုလေးစားတယ်သာသနာတော်ကိုစိတ်ကမိခုံနေတဲ့တရားဂမ္မတွေပုံမှန်လေးပဲလေးစားခြင်းဆိုတာရှိတယ်။ဒါဆိုရင်မိမိရဲ့အသင်ပြင်အမူအရာနဲ့ယဟန်ဆိုတဲ့ဂုံတရညညွတ်သားအောင်ကြင်ကြံမယ်ဆိုရင်ပေါ့။ရင်းရတဲ့လူတွေမှာကုသိုလ်တရားတွေမတိုးပွားတာဘူးလား။ဟုတ်ပြီ။ဒါကိုပို့ပြီးနားလည်သဘောပေါက်သိဖို့ပေါ့။ဓမ္မဗရမှာလာရှိတယ်။ကျောင်းညာလေးတစ်ခုရှိပါရဲ့။မြတ်စွာဘုရားရှင်လက်ထက်ဒေါ်ခါကိုပြန်လည်နှံ့ညော်ပြီးကြည့်လိုက်ရင်ငင်းစနစ်ဆုံးကားတဲ့အချိန်ခါပေါ့တန်ကြီးကိုရှင်ပြန်လေးအုတ်ချုပ်မြင်လို့တဲ့ချိန်ပဲအဲ့လိုချိန်ခါကာလတုန်းကတန်ကြီးအတိတ်မှာထိုက်တန်နေတဲ့ရာထူးဌာနန္တရတွေကိုချီးမြှောက်ရှင်ခန့်အပ်ခြင်းဆိုတာရှိတယ်မိမိရဲ့တန်ကြီးမှာအလွတ်အလွန်မှကျေဝချမ်းသာနေတဲ့စည်းစိမ်ရှိနေတဲ့တထေးတွေတွေကိုတွေ့ပြီဆိုတဲ့အခါမှာချင်းမြောက်ဟိုရာထိုက်တန်တဲ့ပုဂ္ဂိုလ်တွေဖြစ်နေတယ်ဆိုရင်တထေးကြီးရာတို့ကိုချင်းမြောက်ပေးတယ်။တန်ကြီးတိုင်းတန်ကြီးတိုင်းမှာတို့တထေးကြီးပွေတူးခံနေတဲ့တထေးကြီးတွေရှိကြတယ်။တန်ကြီးအုပ်ချုပ်မြင်လို့တဲ့မင်းတွေရဲ့ခံယူချက်ကမိမိတို့ရဲ့တန်ကြီးမှာဒီလိုမျိုးတထေးကြီးတွေရှိနေခြင်းကဂုဏ်ချက်တွေတစ်ခုဖြစ်နေလက်ခံထားကြတယ်။ဒီလိုလက်ခံထားကြတဲ့အတွက်ကြောင့်ဒီလိုတထေးကြီးတွေမရှိတဲ့တထေးရာသူခန့်အပ်ဖို့ရန်လောက်ထိပေါ့ထိုက်တန်မှုမရှိတဲ့တထေးတွေရှိနေတယ်ဆိုရင်တထေးရာသူဆိုတဲ့ဌာနန္တရနဲ့ထိုက်တန်နေတဲ့ပုဂ္ဂိုလ်တွေရှိတဲ့တိုင်းပြည်ကတထေးတွေကိုဗန္ဓမာနဲ့ပြေလွတ်ပြီးတော့ဖိတ်မှန်လေးမရှိတဲ့တထေးရာသူခန့်အပ်ဖို့ရန်လောက်ထိပေါ့ထိုက်တန်မှုမရှိတဲ့တထေးတွေရှိနေတယ်ဆိုရင်တထေးရာသူဆိုတဲ့ဌာနန္တရနဲ့ထိုက်တန်နေတဲ့ပုဂ္ဂိုလ်တွေရှိတဲ့တိုင်းပြည်ကတထေးတွေကိုဗန္ဓမာနဲ့ပြေလွတ်ပြီးတော့ဖိတ်မှန်လေးရှိတယ်တောင်းခံလေးရှိတယ်အဲ့ဒီလောက်ထိအလေးကရုပြုကြပါတယ်လူရင်းဆိုကြမယ်ဆိုရင်ပေါ့တိုင်းပြည်တစ်ခုမှာတထေးကြီးရာသူကိုအနှင်းထားတယ်တစနဲ့တစအသက်ရွယ်ကြီးရင်လို့နောက်ဆုံးကွယ်လွန်အနိစ္စရောက်သွားတယ်ဒီခါမှာရှင်ပြန်ကဒီတထေးကြီးရာသူကိုအနှင်းထားလေတော့မင်းချင်းတွေနဲ့မင်းမှုတန်းတွေခေါ်ယူပြီးတော့မြင်းမြန်းနေကွယ်လိုနေသရောက်သွားပြီဖြစ်တဲ့တထေးကြီးမှာသားတော့နောက်ခံဆိုတာမကြံရစ်ခဲ့ဘူးလားဒီကမှာမင်းချင်းတွေကရှင်မင်းမြန်းဒီတထေးကြီးမှာသားတော့နောက်ခံဆိုတာကြံရစ်ခဲ့ပါတယ်သားတို့ဦးကြံရစ်ခဲ့ပါတယ်လို့ဒီလိုသံတော်ဦးတင်ကြတဲ့အခါကျတော့ဟေးဒီလူလင်လေးကိုတွားရောက်ပြီးတော့ခေါ်ယူကြသည်ငါဘင်းရဲ့အမိတော်နဲ့ငါဘင်းမင်းမြတ်ကိုဖူးမြော်ခြင်းခံစားခြင်းပြုလိုက်တယ်ဆိုတဲ့တတင်းစကားကိုတွားရောက်ပြီးသင်တို့ပြောဆိုကြပြီတော့ဒီကမှာမင်းကြီးတွေလည်းတွားရောက်ပြီးပြောဆိုကြတယ်အခါမှာဒီလူတွေငယ်လေးလေးပဲဘင်းတို့ရဲ့အမိအာနာနဲ့ခေါ်ယူတယ်ဆိုတော့မတွားလို့မရဘူးဆိုတော့နန်းတော်ကိုလမ်းလျှောက်ပြီးတော့တွားတယ်ဒီကမှာဒီလူလင်ငယ်လေးလာတဲ့နန်းတစ်ချောက်ကိုမင်းကြီးကနန်းတော်ဒေသာပြတင်းကနေပြီးတော့ဂယုတဆိုင်နဲ့စောက်ကြည့်နေတယ်ပေါ့နော်ဒီလိုနဲ့နန်းတော်ထဲကိုရောက်ပြီးဆိုတဲ့အခါမှာမင်းကြီးရှိတော်မောင်လေးရောက်ပြီးဆိုတော့မင်းကြီးကနေပြီးတော့မေးတယ်မောင်လူလင်တင်ရဒီတိုင်းပြည်မှာတထေးရာထူးဝဲခံတဲ့တထေးကြီးရဲ့သားဆိုတာကနန္ဒရာမှန်ပါတယ်ရှင်မြတ်ရေးမောင်လူလင်မြေတို့မြပူပန်ခြင်းတောင့်တခြင်းသို့ရင်ချင်းမဖြစ်ပါနဲ့။တင့်ကိုယ်လည်းရေရိုးစင်ဆက်ကိုစောက်ထင်းတော့အဖြစ်တင်ဖခင်ရဲ့တထေးကြီးရာသူကိုဒါဒင်မြင့်မြတ်ကနေပြီးအနှင်းပေးမှာဖြစ်ပါလေ။တင်စိတ်ချမ်းသာခြင်းရှိစွာနဲ့ပဲတင့်ရဲ့ မိယာရိသကိုပြန်လေပြီးတော့ဒီခါမှပြီလူလင်ငယ်လေးလေးပဲနန်းတော်ကနေပြန်လေပြီးထွက်လာပြီမင်းကြီးစီကိုသွားတဲ့နန်းမှာပေါ့သွားတဲ့အချိန်တုန်းကမင်းကြီးကလေသာပြတ်ခြင်းကနေပြီးတော့စောက်ပြီးကြည့်နေတယ်တက်တိတ်ဆိုင်ဆိုင်ဆိုသလိုပဲအဲ့ဒီနေ့ဟာမိုးကြီးတဲထန်စွာရာသွန်းထားတဲ့နေလဲဖြစ်နေလေတော့ဉာဏ်ရင်မြင်သာမကြီးမညွတ်ဖြစ်နေတဲ့နေရာလေးတွေကလည်းရှိနေတယ်ဒီလိုမကြီးမညွတ်ဖြစ်နေတဲ့နေရာလေးတွေကိုရောက်ပြီးဆိုတဲ့အခါမှာဒီလူလင်ငယ်လေးဟာခုံပြီးတော့ကြော်လိမ့်ရှိတယ်ရေငယ်လေးတွေကိုတွေ့တိုင်းခုံကြော်ပြီးတော့မင်းကြီးရဲ့နန်းတော်ထဲကိုရောက်အောင်သွားနေတယ်လူလင်ငယ်လေးကိုမင်းကြီးကလေသာပြန်နှင်းကနေတွေ့နေပြီဒီလိုနဲ့မင်းကြီးကတတိယလေးကိုအနှင်းပေးမှဖြစ်တယ်လို့ပြောဆိုပြီးတော့ပြန်လည်ပြီးမိမိရဲ့နေရာဒီသကိုပြန်လည်ပြီးနန်းလျောက်သွားနေတဲ့ပုဂ္ဂိုလ်ရဲ့အချင်းရာကိုလည်းပဲဒီမင်းကြီးကနေပြီးလေသာပြန်နှင်းကနေကြည့်ရစိုက်တဲ့ကြည်နေပြန်ပါတယ်ဘယ်လိုချင်းရာတွေ့တယ်လဲလာစဉ်ကခုံကျော်ပြီးဖြတ်ခဲ့တဲ့ရေအိုင်တွေကိုရောက်ပြီးဆိုရင်အနှင်းအသာပဲတီတီငိမ့်ငိမ့်နဲ့လေးနဲ့ခံကြားနေတဲ့ဒင်းပြင်းအမူအရာနဲ့ဆင်းပြီးတော့လျှောက်သွားတယ်။ရန်လေးတွေတွေ့တိုင်းဒီလိုပဲဆင်းပြီးလျှောက်သွားတယ်ခုံကျော်ချင်းဆိုတာရှိသေးလား မရှိတော့ဘူးဒီဆင်းရာကိုတွေ့နေတဲ့ရင်မင်းကြီးရဲ့စိတ်ထဲဘလို့ချမ်းဖြစ်တယ်လဲ။ဟောဒီဆင်းရာကခုဟာကွဲပြားနေပါပေါ့လား။ဒီကွဲပြားခြားနားမှုဟာထူးခြားတဲ့အနေနဲ့သိရမယ်။ဒါကိုသိလို့နေတဲ့မင်းကြီးကမင်းချင်းတွေကိုကဲဒီလူလည်းငယ်ကိုပြန်လဲပြီးတော့ခေါ်ယူကြသေးတော့ဆိုပြီးတော့မိဆိုတဲ့အခါကျတော့ငင်းကြီးတွေလည်းပဲသွားရောက်ပြီးတော့ခေါ်ယူကြတဲ့အခါမှာအမောင်လူလည်းမောင်လူလည်းလာခဲ့စဉ်တုန်းကရိုင်းတွေကိုခုံကျော်ပြီးတော့ဖြတ်ခဲ့တဲ့ဆင်ရကိုလည်းငါဒီမြင့်မြတ်ဒေသာပြတ်တင်းကနေတွေ့နေရတာဖြစ်ပါလေမောင်လူလည်းခုပြန်လဲပြီးတော့မိမိရဲ့နေရာဒေသကိုပြန်လဲသွားနေတဲ့အချိန်မှာဆင်ရဲ့အမူအရာတွေဟာတစ်မျိုးတစ်ပါးတခြားတာဖြစ်တယ်ဒီနဲ့ကြည်ကြည်ကြီးငိမ့်နေတဲ့အစဉ်တရံလေးဖြစ်ပေါ်နေတယ်။သင်ခုံကျော်ပြီးတော့ဖြတ်ကျော်ခဲ့တဲ့ရိုင်းတွေကိုခုံကျော်ခြင်းမရှိဘဲနဲ့ညင်သာစွာပဲဖြတ်လျှောက်သွားခြင်းဟာဘလို့အကြောင်းကြောင့်ပါလဲ။ဒီမင်းကြီးဒီမင်းကြီးမိတ်တော်ရှိတဲ့အတွက်လာခဲ့စဉ်တုန်းကတပည့်တော်ကျွန်တော်မျိုးဟာတထေသာလူလင်ငယ်တူသာဖြစ်ပါလေ။ရှင်မင်းကြီးထံကနေပြန်လည်ပြီးသွားတဲ့အချိန်မှာကျွန်တော်မျိုးဟာတထေကြီးရာထူးကိုအနှင်းချင်းခံရတော့မယ်ဆိုတဲ့တထေစကားကိုရရှိပြီးဖြစ်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ကျွန်တော်မျိုးဟာတထေကြီးနဲ့ထိုက်တန်နေတဲ့အနေထိုင်အပြုမူတွေရှိဖို့လိုလာပြီတထေဆိုတာကရှေ့တုန်းကပေါ့တထေတို့မှာစင်မြန်းပိုင်ခွင့်ရှိတဲ့အစင်းတစားဆိုတာရှိတယ်တထေကြီးတို့မှာဒါလည်းစင်မြန်းပိုင်ခွင့်ရှိတယ်ဒီအစင်းတစားတွေကိုစင်မြန်းခြင်းဆိုတာကတထေကြီးတို့နဲ့ထိုက်တန်ပါမှသာဖြစ်နိုင်တယ်တထေကြီးဖြစ်လာပြီဆိုတဲ့အခါမှာလေရီ၊ချွန်ရီ၊နွားရီ၊ကြီးရွာတွေကိုလည်းအုပ်ချုပ်ရတော့မှာဖြစ်တယ်မိမိကိုအလေးကရုပြုပြီးလေးစားပြီးတော့နေမဲ့ပုဂ္ဂိုလ်တွေကလည်းဖြစ်ပေါ်လာတော့မှာဖြစ်တယ်တထေဆိုတဲ့ဂုံဒရနဲ့ကိုက်ညီနေတဲ့အသင်ပြင်းမရှိဘူးဆိုရင်မိမိကိုမိကိုစိတ်ကကျဉ်ညိုနေတဲ့မိမိကိုအလေးကယူပြုပြီးနေထိုင်ကြတဲ့ဂျွန်လေးလူသမားတွေရဲ့စိတ်ထဲမှာမညီမညွတ်တွေ့ခြင်းတည်းဟုသောအကြောင်းအကျောင်းအကျိုးစီးပွားဖြစ်ခြင်းဆိုတဲ့တရားတွေမဖြစ်နိုင်ဘူးဒီလိုမျိုးနားလည်နေတဲ့ကျွန်တော်မျိုးအနေနဲ့တထေးတို့ရဲ့ရာဇူဌာနဒရနဲ့ကိုက်ညီနေတဲ့တထေးတို့ရဲ့ဂုံဒရနဲ့ကိုက်ညီနေတဲ့အသင်ချင်းအမူအရာကိုဒီတော့ကြောင်းပြေလိုက်ပါပြီဒီခါမှာရှင်မြင်းကြီးကလည်းဒီလိုမျိုးအသိဉာဏ်ဆင်ခြင်ရှိတဲ့ပုဂ္ဂိုလ်ကိုရေရှည်အချိန်ဆွဲထားလို့ဗာမြအကျိုးရှိမလဲကဲဘောင်းလို့ရှင်ဒီနေ့ပဲသင်ကိုတထေးကြီးရာထူးကိုငါရှင်ချင်းအနှင်းပါရဲ့ဒါကိုကြည့်လိုက်မိမိကိုယ်ကိုလေးစားခြင်းဘိဓလောကကြီးကိုလေးစားခြင်းဆိုတဲ့တရားနှစ်ပါးဖြစ်တည်လာတဲ့အခါမှာအသင်ပြင်းအမူအရာနဲ့ဂုံဒရတီဟာညီညွတ်မှုဖြစ်သွားကြဘူးလား
ဖြစ်သွား
တယ်ဖြစ်သွားကြရဲ့မိမိတို့ကိုယ်ကိုယ်လည်းမိမိတို့ပြန်ပြီးတော့စမ်းစစ်ကြည့်လိုက်မိမိတို့ရဲ့အသင်ပြင်းအမူအရာတွေဟာမိမိတို့ရဲ့ဂုံဒရနဲ့ညီညွတ်မှုရှိရလားမရှိဘူးဆိုရင်တော့ချင်းတည်ပြောနေတာမိမိတို့မှာရှက်စင်းနဲ့ကြောက်ချင်းတရားတွေမရှိလို့ပဲ မိမိကိုယ်ကိုလေးစားခြင်းနဲ့ဒိဋ္ဌလောကကြီးကိုလေးစားခြင်းဆိုတဲ့တရားတွေပြည့်စုံသွားပြီ။အာနေသွားပြီဆိုတဲ့အခါမှာအသိဉာဏ်မူရာတွေနဲ့ဂုဏ်ဓာတ်တွေညီညွတ်နိုင်ကြတော့မှာမဟုတ်ဘူး။ဒီလိုအသိဉာဏ်မူရာနဲ့ဂုဏ်ဓာတ်တွေမညီညွတ်တော့ဘူးဆိုရင်မိမိကိုအကြောင်းပြုပြီးတော့လောကကြီးမှာအကုသိုလ်တရားတွေများစွာဖြစ်ပေါ်လာမှာဖြစ်ပါလေ။ဒါဆိုလို့အစ္ဆဒကိုရင်းတဏ္ဍာကိုအကြောင်းပြုပြီးတော့ဆက်ချင်းဆိုတဲ့တရားဖြစ်ပေါ်လာ괴ဆိုတာရှိတယ်လို့ပြောခဲ့သလိုဒီအစ္ဆဒကိုရင်းတဏ္ဍကိုဘယ်လိုမှီပြီးတော့ဖြစ်နိုင်လဲဆိုတဲ့အကြောင်းလေးတွေကိုလည်းဥစဉ်ထပ်ပြီးနည်းနည်းပြောချင်ပါသေးတယ်။ဒါဆိုဇာတိဆိုတဲ့အမျိုးကုန်ကိုသင်္ကြန်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာလည်းဆက်ချင်းဆိုတဲ့တရားဖြစ်ပေါ်လာမယ်။နောက်ကဲဆိုအမျိုးဆက်မြင်သားတဲ့ပုဂ္ဂိုလ်ဆိုတာကဒီလိုအမှုမျိုးကိုပြုဖို့ရမတင်တော့ဘူး။ဒီလိုမျိုးရုပ်ညံ့နေတဲ့အမှုကိုပြုတယ်ဆိုတာကငါကဲ့သို့အမျိုးသားမြင့်မြတ်နေတဲ့ပုဂ္ဂိုလ်တွေရဲ့အမှုမဟုတ်ဘူးရုပ်နေတဲ့အမျိုးသားရှိနေတဲ့ပုဂ္ဂိုလ်တွေရဲ့အမှုသာဖြစ်တယ်လို့ဒီလိုသင်္ကြန်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဆက်ချင်းဆိုတဲ့တရားဟာဖြစ်ပေါ်လာမှာဖြစ်တယ်ဒီလိုပဲမိမိတို့ဆရာဆရာအတ္တရေကိုရောက်ရှိနေကြပြီအတ္တရေကြီးရနေကြပြီဖြစ်တဲ့ပုဂ္ဂိုလ်တွေကဒီလိုအမှုဆိုတာကငါကဲ့သို့အတ္တရေပိုင်းခြားကိုရောက်ရှိနေပြီဖြစ်တဲ့ပုဂ္ဂိုလ်တွေပြုရတဲ့အမှုမျိုးမဟုတ်တော့ဘူးငါကဲ့သို့အတ္တရေရှိတဲ့ပုဂ္ဂိုလ်တွေပြုတဲ့ပြုထိုက်တဲ့အမှုမျိုးမဟုတ်ဘူးငါရဲ့သူအတိညာတဲ့ပုဂ္ဂိုလ်တွေလုပ်တဲ့အမှုမျိုးသာဖြစ်တယ်ဆိုပြီးတော့မိမိတို့ရဲ့အရွယ်ကိုသင်ញံတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာလည်းပဲချက်ချင်းဆိုတဲ့တရားဟာမဖြစ်ပေါ်လာဘူးလားဖြစ်ပေါ်လာပြီဒီနေရာမှာအရွယ်အကြောင်းပြောတဲ့အခါကျတော့မြဲတဲ့သူတွေကငါတို့မြဲသေးတာပဲငါတို့လုတ်ချင်တာလုပ်မယ်ဆိုတဲ့သဘောတရားမျိုးရှိစေဖို့ရန်အတွက်ထောက်ပံ့ပေးတဲ့စကားတော့မဟုတ်ပါဘူး။သူတို့လောကမှာရင့်ကျက်ခြင်းဆိုတဲ့တရားဟာအတ္တရဲ့ကြီးရင်ချင်းအတ္တရဲ့ငြင်းချင်းနဲ့တိုက်ရိုက်သက်ဆိုင်သလား?မဆိုင်ပါဘူး။မဆိုင်တော့ဘူး။အကြောင်းထောက်ပံ့မရှိဘူးလို့တော့ဦးဇင်းမဆိုလိုဘူး။ရေဘူးရပြောရင်အရွယ်ကြီးရင်ချင်းနဲ့အတူအတ္တဉာဏ်ရဲ့ရင့်ကျက်ခြင်းဆိုတာကသဖြစ်ပေါ်လာဘူးလားဖြစ်ပေါ်လာတယ်သို့တော်လည်းအလုံးအစွဲမဟုတ်ဘူးလောကမှာဆက်ချင်းနဲ့ကြောက်ချင်းတရားရှိနေတဲ့ပုဂ္ဂိုလ်တွေအတွက်မိမိကိုယ်ကိုလေးစားတဲ့ပုဂ္ဂိုလ်ဒိဋ္ဌလောကကြီးကိုလေးစားတဲ့ပုဂ္ဂိုလ်သီလကိုမြင့်မြတ်နွံ့နွံ့နဲ့စောင့်ရှောက်ထိန်းသိမ်းနေတဲ့ပုဂ္ဂိုလ်ဆက်ချင်းနဲ့ကြောက်ချင်းတရားရှိတယ်သီလကိုမြင့်မြတ်နွံ့နွံ့နဲ့စောင့်ရှောက်ထိန်းသိမ်းနေဆိုတဲ့ပုဂ္ဂိုလ်မှာတိခဏ်ချင်းဆိုတဲ့တရားတွေရှိတယ်သူ့တက်ကိုတတ်ချင်းနဲ့မတတ်သိမ်းနေတဲ့မတိခဏ်ရဘူးလားသူပစ္စည်းကိုလိုချင်တယ်မယူပဲနေတယ်သိခံတယ်ဘုရားပြောမယ်မပြောပဲနေတယ်သိခံရတယ်နော်ဒါကြောင့်မို့ဆက်ချင်းဆိုတဲ့တရားကြောက်ချင်းဆိုတဲ့တရားကသီလကိုဖြူစင်အောင်ဆောက်ရှောက်ပေးတယ်လို့ပြောရင်လည်းမှန်တယ်လို့ဆက်ချင်းနဲ့ကြောက်ချင်းတရားဟာဒီသီလရဲ့ဖြူစင်ခြင်းဆိုတဲ့တရားဟာသိခံခြင်းဆိုတဲ့တရားရှိပါမှဖြစ်တာမဟုတ်ဘူးလားဒါဆိုရင်ရင့်ကျက်ခြင်းဆိုတဲ့တရားဟာသိခံခြင်းတရားမရှိတဲ့ပုဂ္ဂိုလ်တွေမှာဖြစ်ထွန်းလာနိုင်ပါမလားလောကကြီးမှာနေခြင်းသလိုနေတယ်ဆိုတဲ့ပုဂ္ဂိုလ်တွေဟာဆက်ချင်းနဲ့ကြောက်ချင်းတရားရှိကြရင်လားလူပဲလောကမှာနေခြင်းသလိုနေတယ်ဆိုတဲ့ပုဂ္ဂိုလ်ဟာခန္ဒီဆိုတဲ့သိခံခြင်းတရားရှိတဲ့ပုဂ္ဂိုလ်တွေဟုတ်ရဲ့လားဒါဆိုရင်အဲ့ဒီပုဂ္ဂိုလ်တွေဟာသိခံခြင်းဆိုတဲ့ခန္ဒီတရားမရှိတဲ့ပုဂ္ဂိုလ်တွေဆက်ချင်းဆိုတဲ့တရားကြောက်ချင်းဆိုတဲ့တရားမရှိတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်အသက်ရဲ့ဘယ်လောက်ပဲကြီးသွားပါစေရင့်ကျက်ခြင်းဆိုတဲ့တရားတွေဟာတို့နဲ့တို့ရဲ့အသက်ရဲ့ကြီးရင်ခြင်းနဲ့အတူဖြစ်တည်လာရဲ့လားဖြစ်တည်လာဘူးဘယ်လောက်ပဲအသက်ငယ်ငယ်ပါအသိဉာဏ်ရှိတယ်ခန္ဒီတရားရှိတယ်ဆက်ခြင်းနဲ့ကြောက်ခြင်းတရားလက်ကင်ပြုတယ်အဲ့ဒီပုဂ္ဂိုလ်တစားနဲ့တစားရင့်ကျက်လာတယ်အရွယ်ကြီးခြင်းနဲ့အတူအသိဉာဏ်တွေဟာရင့်ကျက်လာကြတယ်ဒီလိုတို့အရွယ်သာကြီးပြီးတော့အသက်ကြီးတဲ့ပုဂ္ဂိုလ်တွေအသိဉာဏ်မရင့်ကျက်သေးတဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားလူလူမိတ်တယ်သိလားဉာဏ်ပြစ်တာသိချင်လားမောဂဇိနာတဲ့ဒါလဲအဲအချင်းကြီးလူအိုးတဲ့ဟုတ်လားအချင်းကြီးလူအိုးတွေဒီထဲမှာပါလားမပါဘူးလားအဲမပါအောင်လုပ်ကြပေါ့နော်အသက်တာကြီးပြီးတော့မရင့်ကျက်သေးတဲ့ပုဂ္ဂိုလ်တွေပေါ့နော်အသက်တာကြီးပြီးတော့အရွယ်သာကြီးလာတဲ့ပုဂ္ဂိုလ်တွေကမောဂဇိနာတဲ့အချင်းကြီးလူအိုတွေတဲ့နော်အဲ့ဒီပုဂ္ဂိုလ်တွေထဲမပါအောင်တော့လောက်ကြပေါ့နော်ဘယ်လိုပုဂ္ဂိုလ်ကသာမြတ်စွာဘုရားကလူကြီးလို့ခေါ်တယ်လဲတရားကိုထိုးထွင်းပြီးသိတဲ့ပုဂ္ဂိုလ်ကိုလူကြီးလို့ပြောပါတယ်တဲ့ဒါကြောင့်တရားထိုးထွင်းသိဖို့ဆိုရင်တော့မာမြင်လောက်ပါပဲနေလို့ဖြစ်ပါမလားဖြစ်ပါပါဘုရားဘယ်လားမလဲ ဟုတ်တော့လားမှာပဲဟုတ်တယ်မလားဒါတစ်ချက်ကို၂ချက်လို့ပြတ်သွားတာပဲဟုတ်တယ်မလားအဲ့တော့မောဂဇိဏမဖြစ်ခြင်းမူဆိုရင်တော့ဘာလို့ ਆ မလဲဟုတ်တော့လားပဲဘုသူတာလောက်နဲ့တော့ပြည့်ပြည့်တဲ့ပုဂ္ဂိုလ်တော့မဖြစ်နိုင်ဘူးနော်ထုတ်တင်ပြီးတည်သွားတဲ့အခါမှာမြတ်စွာဘုရားရှင်ကတကယ်ကိုလူကြီးလို့အဲ့ဒီအချိန်မှာသတ်မှတ်ပါတယ်ဒါကြောင့်မို့မိမိတို့အနေနဲ့သာသနာတော်နဲ့ကြုံတိုက်ရုံအချိန်လေးမှာရောက်ပိုင်ခွင့်ရှိတဲ့အခွင့်အလမ်းမှန်တယ်ကြမိမိတို့ယူဆောင်ဖို့လုပ်တယ်နော်ဟုတ်ပြီဒါဆိုရင်ဝရဆိုတဲ့ရေကိုအကြောင်းပြုပြီးတော့လည်းပဲမိမိတို့မှာဆက်ချင်းဆိုတဲ့တရားကြီးဖြစ်ပေါ်လာမယ်နောက်တစ်ခုသူရပါဝန်တဲ့ရဲ့ရင်သူရဲ့အဖြစ်မိမိကိုယ်ကိုမိမိစမ်းစစ်ကြည့်လိုက်ငါရဲ့ရင်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုရင်ပေါ့ရဲ့ရင်တဲ့ပုဂ္ဂိုလ်ဆိုတာကသီလကိုချိုးဖောက်ခြင်းဆိုတဲ့အမှုကိုမပြုဘူးမလျော်ကံတဲ့အမှုကိုမပြုဘူးမဆက်မကြောက်ပြုရမယ်လို့မျိုးကိုရဲ့ရင်တဲ့ပုဂ္ဂိုလ်ကြီးမပြုဘူးနောက်ကဲ့သို့ရဲ့ရင်တဲ့ပုဂ္ဂိုလ်ဟာဒီလိုအမှုမျိုးကိုဘာဖြစ်လို့ပြုရမှာလဲရဲ့စမ်းသတိမရှိတဲ့အားနဲ့နေတဲ့ပုဂ္ဂိုလ်ကြီးပြုတဲ့အမှုမျိုးသာဖြစ်တယ်ရဲ့ရင်ရင်ဆိုတဲ့အတိတ်ပဲကြားလာသေးတာနားလည်သလားနားလည်ပါဗျာဟုတ်ပြီကဲနားလည်ရင်တော့ပြောကြပြီတော့ရဲ့ရင်တဲ့ပုဂ္ဂိုလ်တွေဟုတ်ကြရဲ့လားလို့ထပ်ပေးမယ်ဘယ်လိုပြေးမလဲရဲ့ရင်ကြလားနားလည်အောင်ဦးဇင်းပြောမယ်နော်ထပ်သိရေးကြည့်တယ်ဘဝမှာတန်ဖိုးရှိတဲ့အတိတ်ညာတစ်ခုပဲဦးဇင်းတို့မရဲ့ရင်တဲ့ပုဂ္ဂိုလ်တွေလောကမှာသိကြရင်လောကကြီးအကြီးတန်တယ်လောကကြီးဟာအနှစ်သာရမဲ့သွားတယ်အကျိုးမဲ့သွားတယ်ဆိုကြသူနားလည်လွယ်မဲ့အရာလေးတစ်ခုအစဉ်ပြောမယ်မိမိတို့စကားတစ်ခုပြောလိုက်တယ်အဲ့ဒီစကားကတစ်ချိန်မှာမှားနေတယ်လို့လူတွေသိလာတယ်ဒီစကားဘယ်သူပြောတယ်လို့လူတွေသိချင်နေတယ်ကျန်လေပြီးဝန်ခံကြရင်လားဝန်ခံဘူးအဲ့ဒါရဲရင်တယ်လို့ခေါ်လားမ
ခေါ်ပါဘူး
ဗျာမခေါ်ဘူးတော့အဲ့ဒါလက်တွေ့နားလည်ဖို့ပဲနော်ကိုယ့်ရဲ့စကားကိုတောင်းဝန်ယူရတဲ့တတိရှိရတယ်အဲ့လိုရှိတဲ့ပုဂ္ဂိုလ်တွေခေါင်းဆောင်ပြီးဆိုရင်အဲ့ဒီပောင်းဝန်းချင်းတုတ်တက်သွားတယ်ကိုယ့်ရဲ့အောက်မှာရှိတဲ့ပုဂ္ဂိုလ်တွေကိုလည်းဖြည်းဖြည်းမမနဲ့ခေါ်ပြီးတော့တက်တယ်မိမိမှားနေတဲ့ဆိုရင်လည်းပြန်လဲဝန်ခံတယ်ပြင်ဆင်ဖို့အစဉ်တည်းရှိတယ်မိမိအနေနဲ့ဒီချိန်မှာဒီလိုတက်ဝင်လို့ပြောလိုက်တာပဲမှန်တယ်လည်းမှန်တယ်မှားတယ်လည်းမှားမှာပေါ့အချိန်မှာဒါကိုပြန်လည်ပြီးဝန်ခံဖို့လိုပြီဆိုရင်တော့ပြန်ဝန်ခံလိုက်ပြီဆိုရင်ပေါ့အဲ့ဒီဝန်ကျင်မှာပြည့်ပြင်ကြောင်းလဲမှုတွေအများကြီးမဖြစ်ပါဘူးလားဖြစ်ပါပ
ါ
ဘူးအတုလိုက်ပြင်ဆိုတာလည်းမရပါဘူးလား
ဖြစ်ပါ
ပါဟုတ်ပြီမိမိအမှားပြုထားတယ်မပြုတဲ့ကဲတုံးနေတယ်ဒါရင်းရင်သာလားမရင်းရင်သာလ
ား
မရင်းဘူးမိမိတာဝန်ကိုမိမိမယူရဲတဲ့ပုဂ္ဂိုလ်လို့မခေါ်ဘူးလားဖြစ
်ပါပ
ါအဲ့လိုပုဂ္ဂိုလ်ကြီးလောကမှာသိညာနေတယ်ဖွယ်ကြီးတစ်ခုမှသိညာနေရင်အဲ့ဒီပုဂ္ဂိုလ်ကြီးရဲ့တာဝန်ကျင်ရာအကြည့်ကြီးမဖြစ်ပါဘူးလား
ဖြစ်ပါ
ပါဗျာအောက်မှရှိနေတဲ့မိမိတို့ရဲ့အကြည့်တွေမိမိတို့ရဲ့အောက်မှရှိနေတဲ့မိမိတို့ကိုအာကုတ်တကြီးနဲ့လေးစားပြုပြီးနေတဲ့ပုဂ္ဂိုလ်တွေကငါတို့ရဲ့ခေါင်းဆောင်ဟာမိမိရဲ့စကားပုံမှာတာဝန်ယူရတဲ့ပုဂ္ဂိုလ်မဟုတ်ပါလားဒီလိုပုဂ္ဂိုလ်နဲ့ငါတို့ဘယ်လိုဆက်ပြီးတော့ခရီးသွားကြမလဲဘယ်လိုဆက်ကြတဲ့ဝင်လာကြမလားဝင်လာပြီပြီးတဲ့အခါမှာအတုလိုက်ခြင်းဆိုတဲ့သဘောတရားကရှိနေနေတော့အဲ့လိုခေါင်းဆောင်တွေအောက်မှာရှိနေတဲ့တပည့်တွေလူငယ်တွေဟာအတုလိုက်မမှားသားကြဘူးလားမှန်ပါပါဗျာခေါင်းဆောင်တယောက်ဟာလောကမှာဥဆောင်တဲ့သူသာအရေးကြီးတာပါဥဆောင်တဲ့သူရှိရင်နောက်လိုက်ကောင်းဆိုတာရှိလာတယ်ဥဆောင်တဲ့သူမရှိတော့ဘူးဆိုလို့ရှိရင်ပေါ့ဆိုလိုတာကတော့ဥဆောင်ကောင်းတယောက်မရှိတော့ရင်နောက်လိုက်ကောင်းပြီးမရတော့ဘူးခဏလိုအရာရာမှာပြောတဲ့စကားပဲဖြစ်ဖြစ်ပြုတဲ့အရာမှာပဲဖြစ်ဖြစ်ကိုယ်ကျင့်တရားနဲ့ပတ်သက်ပြီးတော့မိမိမှာသားသွားတဲ့ຢာတွေမှာပဲဖြစ်ဖြစ်စေတနာမပါတဲ့အပန်းမျိုးဖြစ်တယ်ဆိုရင်ပေါ့ကျန်လေဝန်ခံရေးဖို့မလိုအပ်ဘူးလားဆိုတော့ဒီလောကမှာသာသနာတော်မှာလည်းမရဲရင်တဲ့ပုဂ္ဂိုလ်တွေသာသနာပြုကြတဲ့အတိုင်းသာသနာအများကြီးပြည့်စည်တယ်ဘာဖြစ်လို့လဲမြတ်စွာဘုရားရှင်ကဒီလိုပြောပါလို့ပြောတယ်မပြောဘူးဒီလိုမျိုးဆိုပါလို့ပြောတယ်မဆိုဘူးဒီလိုရှင်းပါလို့ပြောတယ်မရှင်းဘူးဒီလိုရှင်းရမယ်လို့သုံးသုံးမရမယ်လို့ပြောတယ်မပြောဘူးပြီးတော့မှန်တယ်လို့မနေဘူးလားနေတယ်အဲ့ဒီလိုမျိုးဆရာသမားကိုမိခိုးခွင့်ရရင်တပြည့်တည်းမပြည့်စည်သွားဘူးလားအကျိုးမရသွားဘူးလားအတ္တမကိုဓမ္မလို့ပြမယ်ဆိုရင်လောကရဲ့အကျိုးစီးပွားမဲ့ခြင်းကချမ်းသာမဲ့ခြင်းကမိမိသူတစ်ပါးအကျိုးစီးပွားမဲ့ခြင်းကနတ်လူတို့ရဲ့အကျိုးစီးပွားမဲ့ခြင်းဟာသာဖြစ်တယ် အတ္တမကိုဓမ္မလို့ပြမယ်ဆိုရင်ပေါ့ဓမ္မကိုလည်းအတ္တမလို့ပြမယ်ဆိုရင်မိမိသူတစ်ပါးအကျိုးစီးပွားမြင်ခြင်းကသံသာမြင်ခြင်းကဖြစ်တယ်နတ်သူတို့ရဲ့အကျိုးစီးပွားမြင်ခြင်းကသာဖြစ်တယ်လို့မြတ်စွာဘုရားဒီလိုအင်္ဂုတ္တရနိကေမှာမိတ်ဆွေထားတော့ဓမ္မကိုဓမ္မလို့ပြောဆိုတာရဲ့ရင်သူတို့ရဲ့အလုပ်ပဲအတ္တမကိုအတ္တမလို့ပြောဆိုတာဟာလည်းပဲရဲ့ရင်သူတို့ရဲ့အလုပ်ပဲအတ္တမကိုအတ္တမလို့ပြောတာသူတစ်ပါးမကောင်းကြောင်ပြောတယ်လို့ပြောလို့ရလားမရပါဘူးမြတ်စွာဘုရားကအတ္တမကိုအတ္တမလို့ပြောရမယ်ပြောထားတယ်ဓမ္မကိုလည်းဓမ္မလို့ပြောရမယ်လို့ပြောထားတယ်ဆိုရင်ဒါမြတ်စွာဘုရားရှင်ရဲ့အလိုဆန္ဒတော်နဲ့မညီညွတ်နေဘူးလားဟုတ်ပြီဒါကြောင့်မို့သာသနာပြုတဲ့ပုဂ္ဂိုလ်ဆိုတာလည်းပဲဓမ္မကိုဓမ္မလို့ပြောရမယ်အတ္တမကိုလည်းအတ္တမလို့ပြောရမယ်စေတနာမှန်နေတဲ့အတွက်တတိတက်လို့သွားတဲ့အတွက်မှားသွားရင်အဲ့ဒီပုဂ္ဂိုလ်ကြီးရဲ့ရဲ့နဲ့တတိတာရှိတယ်ဆိုရင်ပေါ့ပြန်လည်ဝန်ခံကြတာဓမ္မတာပါသူ့မှာစေတနာအမှားမရှိဘူးမိမိရဲ့သာသနာပြည့်လုပ်ငန်းကိုမမှန်ကန်ကန်လုပ်မယ်လို့စိတ်ဓာတ်ခံယူချက်ရှိတယ်ဒါဆိုရင်သူရဲ့ရဲ့လေမိမိတို့ကိုမိမိတို့ရဲ့ရဲ့အောင်တိဆောက်ပေးဖို့မကောင်းဘူးလားမှန
်ပါ
ဗျာဘဝတစ်ခုအဆုံးသတ်သွားတဲ့အခါမှာဒီဘဝနဲ့ဆက်ဆက်နေတဲ့နောက်ဘဝတခုမိမိတို့လက်ခံရမှာမဟုတ်ဘူးလားဒုက္ခမှာဓက္ခဟာအရေးကြီးဆုံးပဲဒုက္ခမှာဓက္ခမကောင်းတော့ဘူးဆိုရင်မကောင်းသေးလဲဘာမှမကောင်းတော့ဘူးရင်းရင်းနဲ့ဓက္ခမရှိရင်မိမိတို့တန်တရားခီးမှာဒီဓက္ခကြီးပါသွားရင်အဲ့ဒီဓက္ခနဲ့နေရတဲ့မိမိဟာမဆင်းရဲတော့ဘူးလ
ား
ရင်းရင်းနဲ့ပုဂ္ဂိုလ်တွေမှာတည်ကြည်တယ်ရဲ့ရဲ့ပုဂ္ဂိုလ်ရာခိုင်ခန့်တဲ့စိတ်ဓာတ်ရှိတယ်။ရဲ့ရဲ့ပုဂ္ဂိုလ်ရာသိခါရရှိနေတတ်တယ်။သူတစ်ပါးကိုလည်းသိခါရရှိနေခွင့်ပေးတယ်။မိမိမားရဲ့မားတယ်လို့ဝန်ခံရတာသူတစ်ပါးကိုသိခါရှိသေးတယ်။မိမိကိုယ်ကိုလည်းသိခါရှိသေးတယ်။အဲ့လိုစိတ်ဓာတ်မရှိတဲ့ပုဂ္ဂိုလ်ရဲ့အောက်မှာနေရရင်ကောင်းမလား
။
မကောင်းဘူး။မိမိတို့ရောနေသင့်လား
။
မနေချင်ရင်မိမိတို့ကိုယ်တိုင်လည်းဖြစ်အောင်တော့မလုပ်နဲ့။မိမိတို့ကိုယ်ကိုမိမိတို့ရဲ့ရဲ့ပုဂ္ဂိုလ်ဖြစ်အောင်ဝိညာဉ်ပင်မိမိဒီလချိုးဖောက်ပြီးတော့မရဲရင်တဲ့ပုဂ္ဂိုလ်အဖြစ်ကိုကူးပြောင်းခင်ဘယ်တော့မှမပြီးနဲ့ဒီလကိုချိုးဖောက်ခင်ပြီးပြီးတော့မိမိတို့အမှားတွေမလုပ်ကြဘူးလားအဲ့ဒါမရဲရင်တာပဲမိမိရဲ့အကျိုးစီးပွားကိုဆက်သေးရင်လုပ်တဲ့ပုဂ္ဂိုလ်လို့မပြောနိုင်ဘူးလ
ား
ပြောနိုင်တယ်ဒါကြောင့်မို့ရဲရင်တဲ့ပုဂ္ဂိုလ်ကြီးဖြစ်တာကိုဒါသိအရေးကြီးတယ်ရဲရင်ရင်ဆက်ချင်းရှိတယ်ချက်ချင်းဆိုတဲ့တရားချက်ချင်းဆိုတဲ့တရားဖြစ်ပေါ်လာတယ်တဲ့ဒါဣဇ္ဇတတဏ္ဍံကိုကြောင်းကြည့်ပြီးဖြစ်ပေါ်လာတာပဲဟုတ်ပြီနောက်တစ်ခုဘာဟုသစ္စာဘုဒ္ဓတာများတယ်မိမိကဘုဒ္ဓတာများမြောင်တဲ့ပုဂ္ဂိုလ်တန်ခါစာပေကြီးနှက်ဆက်တယ်စာဟုစာပေမြောင်များစွာကိုဖတ်ရှုထားတဲ့ပုဂ္ဂိုလ်ဘုဒ္ဓတာများနေတဲ့ပုဂ္ဂိုလ်တို့ဒီလောကကတည်ထားတယ်မိမိကဲ့သို့ပုဂ္ဂိုလ်ကအမှားတွေကိုပြုလိုက်နေဆိုရင်ပေါ့โอ้ဒီလိုဘုဒ္ဓတာရှိတဲ့ပုဂ္ဂိုလ်ကဒီလိုပြုရသလားလို့ငါကဗိဒ္ဓလောကကြီးကလည်းကြည့်ရကြမယ်။ငါကဲ့သို့ဘုဒ္ဓတာတွေညာနေတဲ့ပုဂ္ဂိုလ်ကဒီလိုပြုအမှားတွေကိုပြုလိုက်မယ်ဆိုရင်ဆက်เสียကြီး။ဘလို့လုံးပဲဆက်ပွင့်ဖြစ်တယ်လို့ဒီလိုသင်ခြင်းတဲ့ပုဂ္ဂိုလ်မှာချက်ချင်းဆိုတဲ့ရှိတည်တရားမဖြစ်ပေါ်လာဘူးလား
။
ဖြစ်ပေါ်လာမယ်။ဒါကြဲ့သို့ဘုဒ္ဓတာသိအရေးကြီးပါလေ။ကျော်တော်ဘာပြောတဲ့စကားနဲ့ပြောရင်ပေါ့။အင်းဒီအိမ်မှာစာကြည့်တိုက်ဆိုတာမရှိဘူး။အဖွဲစည်းတစ်ခုမှာစာကြည့်တိုက်ဆိုတာမရှိရင်အချင်းကြီးပဲအနှစ်သာရမရှိတဲ့အိမ်ပဲဘာဖြစ်လို့လဲဘယ်လိုစာပေဟာဒီလောကကိုအလင်းဆောင်ပေးပါလေဒီစာပေကြောင့်ကောင်းခြင်းဆိုတဲ့တရားတွေတည်ရတယ်မကောင်းခြင်းဆိုတဲ့တရားတွေတည်ရတယ်ရှောင်ရမယ့်တရားတွေတည်ခွင့်ရတယ်ရှောင်ရမယ့်တရားတွေတည်ခွင့်ရတယ်ပြုဝါးတွေကိုတည်ခွင့်ရတယ်လို့မပြုဝါးတွေကိုလည်းတည်ခွင့်ရတယ်မိမိတို့ရဲ့သားရည်နေတဲ့အယူဆတွေကိုလည်းမှန်ကန်တဲ့လမ်းကြောင်းတစ်ခုပေါ်ကိုတင်ပေးတယ်။အသိဉာဏ်လေးတစ်ခုပေါ့။ဒါဥစဉ်ရဲ့ခံယူချက်သာဖြစ်ပါရဲ့။ပုဂ္ဂိုလ်ကိုစိတ်ကပ်ခြင်းနဲ့စာအုပ်ကိုမိခိုပြုခြင်းတစ်ခုရှိတယ်။ပုဂ္ဂိုလ်ဆိုတဲ့ပုဂ္ဂလဒိဋ္ဌံကိုအကြောင်းပြုပြီးတော့မိမိတို့အာဟုခြင်းပြုမယ်ဆိုကြသို့ကိလေသာမကင်းသေးတဲ့ပုဂ္ဂိုလ်ဖြစ်မယ်ဆိုရင်ပေါ့။တက္ကရာဒိဋ္ဌိဆိုတဲ့ငါးဆွဲတန်တန်ရှိနေသေးတဲ့ပုဂ္ဂိုလ်သာသံမေဆိုရင်ပေါ့ကုထုဇဏောဥမ္မတကောငါးဆွဲမကင်းသေးတဲ့ကုထုဇဉ်မန္တမြကိုမြတ်စွာဘုရားကဘာလို့ခေါ်လဲအယူလို့ခေါ်လဲဖောက်ပြားတတ်တဲ့စိတ်ဓာတ်ရှိနေတဲ့ပုဂ္ဂိုလ်တွေပဲအဲ့လိုစိတ်ဓာတ်ရှိနေတဲ့ပုဂ္ဂိုလ်တွေဟာ လိုတဲ့အခါတစ်မျိုးလိုတဲ့အခါတစ်မျိုးမဖြစ်တတ်ဘူးလားဒါတကယ်ဖြစ်နေတဲ့အရာတွေကိုဦးဇင်းထောက်ပြတာလားပုဂ္ဂိုလ်ကိုမိခိုးစိတ်ကပ်ခြင်းဆိုတာကဓမ္မနဲ့လျော်နေတဲ့အဆုံးမရှိနေတဲ့ကာလမိမိတို့ရဲ့သူ့အတွက်အကျိုးများတယ်တကယ်လို့ဓမ္မနဲ့မလျော်တော့တဲ့အဆုံးမတွေပုဂ္ဂိုလ်တယောက်ထံမှာဖြစ်ပေါ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုစိတ်ကပ်ရတာမိမိတို့အကျိုးတွေမရသွားဘူးလားရသွားတယ်စံကောင်းပေကောင်းတွေသာဖြစ်ပါသည်ဒီသတိတွေကိုရေးသားတဲ့ပုဂ္ဂိုလ်တွေဟာရေးသားနေတဲ့အချိန်မှာသတ္တစိတ်ကိုဘယ်လိုအကျိုးရှိအောင်အပြည့်ရမလဲရည်ရွယ်ချက်အင်မတန်နည်းနည်းနဲ့မြတ်ထားပြီးတော့ရေးသားကြဘူးလားသူတို့ရဲ့အားနည်းချက်တွေကိုစောင့်ထဲမှာမတွေ့ရပါဘူးကောင်းခြင်းဆိုတဲ့တရားတွေကိုများစွာတွေ့ရတယ်ဒါကြောင့်မို့ခါပြန်မှာဘုရင်တို့သဘောပေါက်နေတာကတော့ပုဂ္ဂိုလ်ဆိုတာကအမြဲတမ်းအကုလို့မရဘူးစာကောင်းပေကောင်းဆိုတဲ့အရာဟာပုဂ္ဂိုလ်တယောက်ကနေပုဂ္ဂိုလ်တူတီးကမဆွမ်းနိုင်တဲ့ညာများစွာကိုသိနိုင်တဲ့အရာတွေပါပုဂ္ဂိုလ်တယောက်မှာသူ့ဘဝဖြတ်သန်းမှုနဲ့လျော်နေတဲ့အတိုင်းတာတော့ပဲသူ့မှာအတိညာရှိပါတယ်။သာမီးကိုများစွာသတ်ရှုတဲ့ပုဂ္ဂိုလ်မှာတော့ညာစွာသောဘုဒ္ဓတာတွေမရနိုင်ဘူးလား။ရနိုင်တဲ့အတွက်ကြောင့်ဘုဒ္ဓတာရှိအောင်လည်းကြိုးစားကြပါလို့ဥစဉ်တိုက်တွန်းပါတယ်နော်။ဟုတ်ပြီ။ဒါကြောင့်မို့ဥစဉ်တို့အနေနဲ့ဘုဒ္ဓမြတ်ကြီးဆိုတဲ့တရားဟာလည်းပဲဆက်ချင်းဆိုတဲ့တရားဖြစ်ပေါ်လာဖို့ရန်အကြောင်းထောက်ပံ့ဖြစ်တယ်လို့ဒီလိုသက္ကံဆရာတော်များမိစုတော်မူခဲ့ကြပါရဲ့နောက်တစ်ခုမိသိတို့ဆက်ချင်းဆိုတဲ့တရားရှောက်ချင်းဆိုတဲ့တရားရှိချင်းဟာလွတ်လပ်တဲ့စိတ်ပေါ့ဒီလိုစိတ်ကိုဖြစ်ပေါ်စေပါနဲ့မိမိတို့အမှားတစ်ခုကိုပြုလိုက်ပြီဆိုတဲ့အခါမှာဘယ်သူမှမသိရင်ရှိပါသေးမိမိကိုယ်ကိုမိမိမသိဘူးလားမိမိတို့ရဲ့စိတ်ဟာလွတ်လပ်နေလားအနှောင်ဖွဲ့တယ်မိနေလားဟုတ်ပြီဆက်ချင်းကြောက်ချင်းတရားမရှိတော့တဲ့ပုဂ္ဂိုလ်တွေမှာအမှုမှားတွေကိုပြုပြီးဆိုတဲ့အခါမှာထိန်ချန်ပြီးတော့ကွယ်ဝဲပြီးဘလောက်ပဲနေနေမိမိတို့ရဲ့စိတ်ဟာအနှောင်ဖွဲ့တယ်မိနေတဲ့ပုဂ္ဂိုလ်တွေပဲစိတ်ရဲ့လွတ်လပ်ခြင်းကြည်ကြည်ချင်းဆိုတဲ့တရားကိုလိုချင်နေဆိုရင်တော့ဆက်ချင်းနဲ့ကြောက်ချင်းတရားရှိဖို့မလိုနေဘူးလားဆိုတယ်အဲ့ဒီတရားရှိတဲ့ပုဂ္ဂိုလ်တွေဟာဘယ်သူကမှမိမိကိုနားမလည်ဘူးပဲရှိတင်ရှိပါသေးမိမိဟာဘယ်လိုပုဂ္ဂိုလ်ဖြစ်တယ်ဆိုတာကိုမိမိကိုယ်ကိုမိမိသိနေတဲ့အတွက်မိမိကိုမလေးစားနိုင်ဘူးလားမလေးစားပါဘူးလေးစားနေတဲ့ပုဂ္ဂိုလ်တယောက်ဟာမိမိရဲ့စိတ်ဟာမလွတ်လပ်နေဘူးလားမလွတ်လပ်ပါဘူးပေါ်ပါနေတယ်တည်တည်နေတယ်ခံခတ်နေတယ်မိမိကိုယ်ကိုမိမိလေးစားနိုင်တဲ့ပုဂ္ဂိုလ်တယောက်ဖြစ်နေခြင်းဟာလောကမှာသံဖို့ရှိတယ်ပုဂ္ဂိုလ်ကြီးဘယ်လောက်ပဲမလေးစားမလေးစားပုဂ္ဂိုလ်ကြီးဘယ်လောက်ပဲလေးစားလေးစားမိမိကိုယ်ကိုမိမိမလေးစားနိုင်တဲ့ပုဂ္ဂိုလ်တယောက်ဟာသင်္ဘောပုဂ္ဂိုလ်ကြီးကတစ်မျိုးတစ်လွယ်အထင်မှားပြီးလေးစားမှုခံနေရတယ်ဆိုရင်သူကိုယ်သူခက်ခက်ညံ့ညားဖြစ်ရင်နော
်
မဖြစ်တော့ဘူးနော်တည်တတ်တဲ့စိတ်သူမှမရှိဘူးကိုယ့်ရဲ့လက်ကြကိုမတတ်ဘူးဘာဖြစ်လို့လဲသူမှရှက်ချင်းနဲ့ကြောက်ချင်းတရားစက်သုံးပြီးတော့သူအမှားတွေလုပ်ခဲ့တဲ့စာသူသိတယ်ပေါ်ဝင်ကျင်ကမသိလို့လားသူကိုဒီလိုမြင်နေတာဒါကြောင့်မို့လောကကြီးရဲ့သတ်မှတ်ချက်ဟာမိမိတို့အတွက်အရေးပါတယ်လို့ယူဆထားတဲ့ပုဂ္ဂိုလ်တွေအတွက်တန်ဖို့ဘဝဟာမရှိနိုင်ဘူးလောကကြီးရဲ့ရှင်ရှင်ကျက်လောကကြီးရဲ့ယူဆဟာတကယ်ပဓာနမကြပဲနဲ့မိမိကိုယ်ကိုမိမိလေးစားနိုင်တဲ့ပုဂ္ဂိုလ်တယောက်ဖြစ်အောင်ရှက်ချင်းနဲ့ကြောက်ချင်းတရားကိုပေါ်သေးပြုပြီးတော့နေခြင်းဆိုတဲ့တရားသာမိမိတို့မှာရှိလာမယ်ဆိုရင်လောကကြီးကနားမလည်ဘူးနားလည်ပြီဆိုတဲ့အရာကမိမိတို့ရဲ့ပဓာနကြသေးလားမကြတော့ဘူးလောကကြီးကလက်ခံလို့အမှန်တာလားအမှန်ဟာအမှန်ဖြစ်တာလ
ား
လောကကြီးကလက်မခံလို့အမှန်အမှန်ဖြစ်သွားတာလားအမှန်ကအမှန်ပဲဖြစ်တာလားအမှန
်ပါပါ
ဘာကြောင့်မို့လောကကြီးရဲ့လက်ခံမှုလက်မခံမှုလောကကြီးရဲ့နားလည်မှုနားမလည်မှုဟာအမိသေးဟဲပြူရမယ်ညာမဟုတ်ဘူးရှက်ချင်းနဲ့ကြောက်ချင်းတရားကိုအမိသေးပြူပြီးတော့မိမိကိုယ်ကိုမိမိသုံးဖြတ်နိုင်တဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်ဖို့လားအရေးမကြီးဘူးလ
ား
အရေးကြီးတယ်အဲ့ဒါလို့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာလောကကြီးမှာရဲ့ရင်တဲ့ပုဂ္ဂိုလ်မဖြစ်သာဘူးလားသူတို့ဘာရဲ့နားလည်မှုကိုအမြဲတမ်းပျော်လင့်တောင်းတနေတဲ့ပုဂ္ဂိုလ်တယောက်ဟာမိမိရဲ့ရဲရင်ချင်းဆိုတဲ့တရားတွေကိုသိခါမဲ့စွာနဲ့ချက်စည်းဝင်မပေးတော့ဘူးနော
်
ပြီးကြတယ်ဒါတိစ္ဆာသုံးသပ်ကြည့်ကြနော်လောကကြီးရဲ့နားလည်မှုကိုရှာမိနေတဲ့ပုဂ္ဂိုလ်တွေဟာဘယ်တော့မှရဲရင်တဲ့တတ္တိကိုမရဘူးသိခါချစ်ချင်းနဲ့ဘယ်တော့မှနေခွင့်မရဘူးသူတို့ဘာနားလည်အောင်အမြဲတမ်းမကြိုးစားနေဘူးလားအဲ့လိုကြိုးစားနေတဲ့ပုဂ္ဂိုလ်မှာကိုယ့်ရဲ့လူစရာရှိတဲ့လူတွေကိုတကယ်လုံနိုင်သေးရဲ့လားဖြစ်စီသွားတယ်ကိုယ့်ရဲ့ဘဝတန်ဖိုးတွေအချိန်ကြီးအချိန်ကြီးကုန်ဆုံးသွားတယ်လောကမဲ့လို့ဒီခြံရစ်ပြီးတော့သူတစ်ပါးနားလေအောင်ကြိုးစားရင်းနဲ့ဘဝတစ်ခုအဆုံးသတ်သွားတယ်ဆိုရင်ကောင်းပါမလားမကောင်းဘူးဒါကြောင့်မို့ဦးဇင်းတို့ ချက်ချင်းဆိုတဲ့တရားဟာမိမိကိုယ်ကိုအဓိပတိပြုပြီးတော့အတ္တအဓိပတိလို့ခေါ်တယ်မိမိကိုယ်ကိုအချင်းမှုအဓိပတိပြုပြီးတော့လည်းဖြစ်ပေါ်လာတယ်။နောက်ဆိုတဲ့ပုဂ္ဂိုလ်မိမိကိုယ်ကိုမိမိအလေးကရုပြုပြီးတော့နေတဲ့ပုဂ္ဂိုလ်တယောက်မှာချက်ချင်းဆိုတဲ့တရားရှိတယ်။ဒီလိုမယ်လောကအဓိပတိလို့ခေါ်တဲ့လောကကိုအချင်းမှုပြုပြီးတော့လည်းပဲတောက်ချင်းဆိုတဲ့တရားဖြစ်ပေါ်လာလိမ့်မယ်။လောကမှာသာမန်လူသားတို့ရဲ့သာမန်မျက်စိနဲ့တာလွန်နေတဲ့နတ်မျက်စိနဲ့တွေ့တဲ့မျက်စိရှိကုန်တဲ့တမနာတမနာတွေဆိုတာရှိကြတယ်။ဘုရားတရားမှာအစွမ်းတက်နေတဲ့တကုအေဒီပတ်ရှင်နဲ့ပြည်စုံကြတယ်။အဘိညာဉ်တကုတွေနဲ့လည်းပြည်စုံနေကြတယ်။အဝိမာရှိနေတဲ့ຢာတွေကိုလည်းဉာဏ်နဲ့သွမ်းကြတယ်။မိမိတို့လူတူတော်ကောင်းပုဂ္ဂိုလ်တို့ကအမှားတွေကိုပြုတ်လိုက်ပြီ။ဒီခါမှဘယ်သူမှမသိဘူးဘယ်လိုမထင်နဲ့နော်။လောကကြီးမှာအလုံးတရားမှာအောက်ကောင်းမောင်းတန်နေတဲ့သွင်ရင်တက်ပြီးအဋ္ဌိပတ်တကုတ်ကြီးပြည်စုံနေတဲ့တမနာတမနာကြီးရှိနေကြတယ်။ဟောဒီပုဂ္ဂိုလ်ကြီးကငါ့ကိုရင်ကြတော့မယ်။ဒီလိုကောင်းကိုကြည့်ကြစမ်း။တတ္တတရားနဲ့ယဟန်ဘောင်ကိုဝင်ရောက်ပြီးတော့ယဟန်ပြုထားပါလျက်နဲ့ဒီလောက်ကိုလွန်ကျူးလိုက်ပြီ။အထင်မကျေရောရှာဆက်စုပ်ပဲကောင်းတဲ့ဒီမှုကိုဒီပုဂ္ဂိုလ်ပြုနေပြီ။ဒီလိုသူတို့မသိနိုင်ဘူးလား
။
မိမိတို့ကရောအဲ့လိုသိနေတဲ့ပုဂ္ဂိုလ်တွေမရှိနေဘူးလား
။
ဒါဆိုရင်လောကကိုအဓိပတိပြုပြီးတော့မိမိတို့မှာကြောက်ချင်းတရားတွေမဖြစ်ပေါ်လာဘူးလား
။
အဲ့လိုပဲ။နောက်ပြင်းတော့လောကမှာလူတို့ရဲ့သာမန်မျက်စိတွေလွန်ကဲနေတဲ့စိတ်ဓိပတကုန်းနဲ့ပြည့်စုံနေတဲ့နတ်တော်ကောင်းတွေရှိကြတယ်။လောကမှာရှိတဲ့လူတော်ကောင်းတွေဖုံးကဲပြီးတော့အမှားတွေကိုပြုမယ်ဆိုရင်ဒီနတ်တွေကမြင်နေကြတယ်။ဒါဆိုရင်မိမိတို့ကမိမိတို့လေးစားသောအဖြစ်ချက်ချင်းတရားတွေမကောင်းမှုကိုပြုခြင်းမှာရှောက်ဆောင်တင်းပြီးတော့ထိမ့်သိမ်းနိုင်ကြလို့ပဲလောကမှာသာမန်လူသားတို့ရဲ့သွင်ရတဲ့သာလွန်နေတဲ့သမဏဗျမဏနဲ့နတ်တွေရဲ့သံဃာကိုအလေးကရုပြုပြီးတော့လောကအဓိပတိလို့ခေါ်တဲ့လောကကိုအကြီးမြတ်ပြုအလေးကရုပြုပြီးတော့လေမိမိတို့မှာကြောက်ချင်းတရားတွေဖြစ်ပေါ်လာမယ်ဆိုရင်ဆက်ချင်းနဲ့ကြောက်ချင်းတရားတွေတည်တံ့ပြီးတော့ကိုယ့်ချက်တရားတွေဟာဖြူစင်တည်တဲ့ဖြူစင်လာတဲ့ပုဂ္ဂိုလ်ကြီးမဖြစ်သွားနိုင်ဘူးလားဖြစ်သွားမယ်ဒါကြောင့်မို့ပြန်ပြီးတော့အားလုံးကိုညီကုန်းချုပ်လိုက်နေဆိုရင်ပေါ့ဆက်ချင်းဆိုတဲ့တရားတောက်ချင်းဆိုတဲ့တရားဟာလူအလှလူတန်ဘိုးကိုမြင့်တင်ပေးတဲ့တရားလို့ပြောမယ်ဆိုရင်လည်းပြောလို့ရတယ်ဖြူစင်တဲ့တရားလို့ပြောမယ်ဆိုရင်လည်းပြောလို့ရတယ်လို့လောကကြီးကိုစောက်ရှောက်ပေးနေတဲ့လောကပါဠတရားလို့ပြောမယ်ဆိုရင်လည်းပြောလို့မရဘူးလားပြောလို့ရတယ်ဒီလိုပဲအပင်ပြေမူရာနဲ့ဂုံထက်တွေကိုတဏှီတညွတ်တဲ့လောကကြီးကိုမြင်ခွင့်ရစေတဲ့တရားလို့ပြောမယ်ဆိုရင်လည်းကြုံပင်ရှိသလိုပဲလွတ်လပ်တဲ့စိတ်စိတ်ခါရှိရှိနေခွင့်ရတယ်ဘဝတစ်ခုကိုရရှိဈေးတက်တဲ့တရားနှစ်ပါးလို့ပြောမယ်ဆိုရင်လည်းပြောနိုင်တယ်ဒီကျင်ကိုပေါ့ဝိတမင်မငြိမညွတ်ဖြစ်နေတဲ့လောကကြီးမှာသမန်ညီညွတ်ဆင်းရှိစွာနဲ့စရံဒီဆက်လေစဉ်းစားပြီးတော့နေထိုင်ကြကုန်လေအဲ့ဒါဘယ်လိုပုံကိုယ်တွေလဲဆိုရင်ပေါ့မညီမညွတ်ဖြစ်နေတဲ့လောကကြီးထဲမှာညီညွတ်ရတဲ့ပြည့်လေကျစားသွားလာနေတိုင်းနဲ့ပုဂ္ဂိုလ်တွေဆိုတာကယဟန္တာပုဂ္ဂိုလ်တွေပါပဲ။စံချိန်မီဆက်စင်းကြောက်ချင်းတရားတည်ရသွားပြီဖြစ်တဲ့ပုဂ္ဂိုလ်တွေကိုပြပါလို့ပြောရင်ယဟန္တာပုဂ္ဂိုလ်တွေပဲ။သောတာပန်အရိယသူတော်ကောင်းတွေဟာလည်းဆက်စင်းကြောက်ချင်းတရားလွန်သာပြည့်စုံသွားတဲ့ပုဂ္ဂိုလ်တွေဖြစ်ကြပြီ။ဒါကြောင့်မို့မိမိတို့အနေနဲ့စံချိန်မီဆက်စင်းတဲ့ကြောက်ချင်းတရားဖြစ်တည်လာဖို့ရန်အတွက်မိမိတို့ဘာလုပ်ရမလဲဆိုရင်ပရိယသာသနာတော်ရဲ့အငြင်းမူလဖြစ်တဲ့ပရိယတောင်းတတော်ကြီးမှာပရိယသာသနာတော်ကြီးကိုရှင်းမြောက်ထောက်ပံ့ပေးခြင်းဆိုတဲ့အမှုကိုပြုနိုင်သလောက်ပြုပြီးနေကြတကယ်လို့ပဲမိမိတို့တန်တန်မှာချက်ချင်းနဲ့ကြောက်ချင်းတရားတွေခံခံခန့်ခန့်နဲ့မတုံမလုံကြည်တတ်လာဖို့ရန်အတွက်ဒီလသမားကြီးပညာသိက္ခာသုံးရအရှင်းမြောက်ကိုကျင့်ကြံကျိုးကိုအားထုတ်နိုင်တဲ့တော်ကောင်းတွေအဖြစ်လက်တွေ့စနစ်တကျပို့ဆောင်ပေးနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ကြစေဖို့ဖောက်တော်ရတရားဌာနကဲ့သို့သောသစ္စာပြားရှင်အလိုဆန္ဒတော်နှင့်ညီညွတ်နေတဲ့ဝိနည်းနဲ့အညီသာသနာတော်ကိုပြုစုပြောထောင်ပေးနေတဲ့ဘုရားရှင်ရဲ့အဆုံးအမတော်ကိုလိုက်နာပြီးတော့ညွန်ကြားပြတာသုဆုံးမှပေးနေတဲ့ပฏิပတ်နန်းစဉ်ကြီးထွန်းလင်းနေတဲ့ဘုရားဌာနကြီးကိုလာရောက်ပြီးတော့တရားချင်းချင်းကျုပ်ကိုအားထုတ်ပြီးတော့ဆက်ချင်းကြောက်ချင်းဆိုတဲ့တရားဒီတခိုင်ခန့်ပြီးတော့မတုံမလုံဖြစ်တည်လာတဲ့ပုဂ္ဂိုလ်ရဲ့အဖြစ်ကူးမြောက်ရောက်ရှိအောင်ကိုယ်တိုင်ကိုယ်ကျပို့ဆောင်ပေးနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ကြပါစေလို့သန္တာပြုရင်းနဲ့တရားကိုဒီမှာပဲညီကုန်းချုပ်ကြသူ ေတောဂမေဗဗေသိံသူတံတောဂံဘိရသိံတကာတေတုမေပြလူသိခာဝောဗဗေသီတာတုပေတလာတံတောပြာလျာပစ္စည်းကနှင့်ဣယာနွယ်လောဟုတုရှိကသူတော်ကောင်းတို့သည်ဂံဘိရသိံတကာတနည်းတွင်သတ်သဘောတွင်ကိုနည်းနည်းစွာချက်စင်ချက်ကောင်းဝင်တော်မူကြကုန်သည်ဖြစ်၍ကာမေရှိကပြုပန်ကုသိုလ်ကံတို့စီမံထောက်မှလျောက်ရာသာရာလာသနိသေးကြည်ကြည်ငယ်နှင့်ဤနွယ်ရောယူကုရောရူပိုင်းသာဒီကာမဝတ္ထုစုစုတို့ကိုဖိတ်တွားငါတို့ပိုင်ညာဤကာမတရားတို့သည်အညာနေဆန်းဆန်းမိတွေကဝန်ဆန်းရတွေကမြောင်များတကယ်ကိုကြောက်လန့်ပွေတွေပါတကားကိုကျောင်းအားတော်ညာကျဲလလို့ကြည်ဆုံးပေတော်မူကြကုန်သည်ဖြစ်၍သဗ္ဗေသိံသူကရာဝါသသမာဓဟုကိစ္စာများပြောင်းလူတို့ဘဝတော်ကိုလွတ်အောင်ချုံးလျက်ယုံကံထွက်၍နှစ်ပေရွှေလန်းရှင်အပြု၍ဒုထတော်မူကြလေကုန်ပြီဒုမေပိမြတ်တိကမာတာတယဟုသန္တာကိယအောင်တင်သူတော်ကောင်းတို့သည်လည်းပဲသဗ္ဗေသီတာဝုထုကာမဟုသမျှမမရရာချုံးလျက်ယုံကံထွက်ကြကုန်သည်ဖြစ်၍သူပေသလားသာမရိသာမီးပြကုန်မည်ပုံတွင်တို့ချစ်ခင်လေးညာနှစ်သက်အပ်သောတိလကိုဒီကိုငါရှိကြကုန်သည်ဖြစ်၍ဒေသူပြားလျာပစ္စည်းကနှင့်အရိယာနွယ်လောဟုတုရှိကသူတော်ကောင်းတို့ကိုနုသိင်ခါဝတုလိုက်ကရှင်ထရာကိုရှင်ကမသွေအာထုတ်နိုင်ကြပါစေကုန်တည်း
ဒီနေ့ကုသိုလ်ကောင်းမှုသုစုရဲ့ပူပါကကိုမြတ်တမ်းပေးပေးကြပါနော်။ဒီနေ့တရားပွဲလူရှင်ဖြစ်ကြတဲ့ဒကာကြီးဦးစုံနိုင်ဒကာမကြီးတော်သက်တဲ့ထွန်မိသားစုဇာနဲ့၆လမ်းနဲ့ဝီဇိတဲ့လူရှင်ဒကာမကြီးတော်လည်းနဲ့နိုင်မိသားစုနဲ့လူရှင်များရဲ့ကုသိုလ်ကောင်းမှုပူပါကနဲ့ဒီနေ့မိမိတို့သောက်တရားတဲ့ဒီလကုသိုလ်ဇာနာရတဲ့သမဏကုသိုလ်တရားနာရခြင်းကုသိုလ်မိမိတို့ပွားများအားထုတ်ရတဲ့ဘာဝနာကုသိုလ်တွေရဲ့အဖို့ပါကကိုအလုံးစုံအမြတ်တမ်းပြေပေးကြစို့အလုံးစုံဆက်ဆံကြမေတ္တိတော်ဤ
သီ
တံပုံညာ
သ
ီနေရ၌သီနေရ၌ပြုလုံးရသောသောမူကုသိုလ်သည
်
သာသဝေခယဝံသာသဝေတရားတို့၏ကုံရနိဗ္ဗာန်တို့ဆောင်းနိုင်သည
်
ခေါ်တူဖြစ်ပါစေသည
်
ဒီတိတော်ဤ
ဒ
ီတံပုံညာဒီနေ့ဤရ၌ပြုလုံးရသောသောမူကုသိုလ်သည
်
နိဗ္ဗာန်တာနိဗ္ဗာန်တို့ရောက်ခြင်း၏ဖြစ်စေရောအကြောင်းထောက်ပံ့သည
်
ဟောတူဖြစ်ပါစေသည်ဗမာတိတော်၏ဘုညာဘာကံဒီနေ့ရ၌ပြုလုံးရသောသောမူကုသိုလ်၏
သ
ဘောဘာကကိုသဘာဝတ္တနာသတိကုံတော
်
တတဝါတို့အားဘာစီမီမယပိဝေပါယိသေတတိသုတတဝါတို့သည
်
နေတပြည့်တော်နေသမန်တတုထမြာဘုညာဘာကံကောင်းမှုကုသိုလ်ဤဖို့ဘာကကိုသံတူရရှိကြပါစေကုန်သတည်း
ရရှိကြပါစေကုန်သတည်း